Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.25/30နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုလက်စ်ဗေဂတ်ကလူစုလူဝေးကြားတနက်နဲ့ပြစ်ခတ်ခဲ့သူထံကနေနောက်ထပ်တနက်40ကျော်ကိုအာဏာပိုင်တို့ရှာဖွေတွေ့ရှိခဲ့ပါတယ်ပြစ်ခတ်ခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးအမေရိကန်နေလွတ်မြောက်ရေးကလွဲလို့မြောက်ကိုရီးယားနဲ့ဆွေးနွေးစရာမရှိသေးဘူးလို့အမေရိကန်ဆိုရအင်ဖြူရောကပြောဆိုပါတယ်ယူပဗေဒဆိုင်ရာနိုဘယ်ဆုရှင်တွေကိုလည်းဒီကနေ့ကြေညာလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းချင်တဲ့အင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံမသွားနိုင်အောင်အင်ဒိုနီးရှားအစိုးရကစောင့်ကြည့်တားဆီးမှုတွေလုပ်နေတာနဲ့အတူနှားဆင်ရမှာက
The United Nations has been clear that the solution to this crisis needs to involveThe refugees being able to return where they come from but they need
to ရခိုင်ပြည်နယ်ပြဿနာရေးဖြစ်ရှင်းနိုင်ဖို့ကဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စကိုပါထက်သွင်းဖို့လိုအပ်ကြောင်းကုလသမဂ္ဂအကြီးအကဲတဦးဖြစ်တဲ့ Mark Lowcock ကပြောသွားတာပါအပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါ့အပြင်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေပြန်ခေါ်မဲ့မြန်မာအစိုးရရဲ့အဆိုပြုချက်အပေါ်အမြင်သဘောထားတွေအပြင်ထိုင်းနိုင်ငံဘက်ကမြန်မာအလို့သမားရေးကိစ္စဆွေးနွေးချက်တွေကိုပါနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ခေတ်တဲ့အမေရိကန်သမိုင်းမှာတနတ်သမားတဦးလက်ချက်နဲ့အဆိုးဝါးဆုံးတေဆုံးမှုတွေဖြစ်ခဲ့တဲ့လူစုလူဝေးတွင်ပြစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုသိဖို့နီဗာဒါပြည်နယ်လတ်စဝေကရဲအဖွဲ့ဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။တနတ်သမားကတော့နီဗာဒါပြည်နယ်မက်စကွတ်ကအသက်64နှစ်အရွယ်စတီဖင်ပက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုထားပါတယ်။တိုက်ခိုက်မှုကြောင့်59ဦးတေဆုံးပြီး529ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလူကပြဿနာပေါင်းစုံနဲ့မူမမှန်တဲ့လူလို့ယူဆပြီးအထူးစုံစမ်းနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနစ်မှာပြောပါတယ်တိုက်ခိုက်ခံရမှုကိုပထမဆုံးတုံ့ပြန်ကင်တွယ်ခဲ့ကြတဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုလည်းသမ္မတကချီးကျူးပြောဆိုပါတယ်တနတ်သမားဘက်တော်တဲခိုခဲ့တဲ့ last week ဟိုတယ်ကန်တွင်းကနေတနတ် 23 လက်နောက်သူ့အိမ်တစ်လုံးကနေတနတ် 19 လက်ထပ်တွေ့ခဲ့ပါတယ်တနတ်သမားရဲ့နောက်ကျောင်းရာဇဝင်တဲကနေရနိုင်သမျှတဲလွန်စားတွေကိုရှာနေတယ်လို့လဲရဲတပ်ဖွဲ့ပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်။တနတ်သမားပက်တော့ကတကူတော်လှုပ်ရှားခဲ့တာလို့အာဏာပိုင်တွေကယုံကြည်ထားပြီးလတ်စ်ဗေဂတ်မြို့အတွက်ချင်းချောက်မှုမရှိတော့ဘူးလို့လဲမြို့တော်ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားပက်တော့နဲ့ညီကိုတော်ဆက်သူအဲရစ်ကလည်းဘာရှိရွေးချက်နဲ့လှုပ်ခဲ့တယ်လဲဆိုတာမသိဘူးလို့ပြောပါတယ်။တနတ်သမားပက်တော့ကချမ်းသာသူတူဖြစ်ပြီးနိုင်ငံရေးဘာသာရေးခံယူချက်နဲ့ပတ်သက်ပြီးမသိသလိုလူမျိုးကြီးစိုးရေးဝါဒီတွေနဲ့လည်းပတ်သက်မှုမရှိစိတ်ချမ်းသာရေးချွတ်တဲ့ခဲ့တဲ့နောက်ကျောင်းလည်းမရှိဘူးလို့ညေကိုတော်ဆက်သူကပြောဆိုခဲ့ပါတယ်ရှင်
အင်အားပြည့်ဟာရီကိန်းမုန်တိုင်းဝင်တိုက်သွားတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကြီးစုဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့ရောက်ရှိလာပါတယ်ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရူဆယ်လိုစစ်ဘက်အရာရှိတွေမုန်တိုင်းသံတင်သူတွေနဲ့လည်းသမ္မတထရမ့်တွေ့ဆုံဖို့ရှိပါတယ်ဒါအပြင်ဟာရီကိန်းမုန်တိုင်းသံတင်ခဲ့တဲ့အမေရိကန်ပိုင် Virgin Island ကျွန်းအုပ်ချုပ်ရေးမှူးကက်နက်မက်ပ်နဲ့လည်းသမ္မတထရမ့်တွေ့ဆုံမှာပါမုန်တိုင်းနံကြောင့်ကျွန်းပေါ်ကလျှက်စစ်တအားပေးစေုံပျက်စီးခဲ့ရတယ်လို့လူအသောများများလည်းတောက်တုံးရင်မရမိဆက်လဲဖို့လောင်စာဆီတွေကလည်းပြက်လက်သွားတဲ့အပြင် Mobile Phone တွေကလည်းဆက်လို့မရဖြစ်သွားခဲ့ရတာပါပေါ်တိုရီကိုကျွန်းရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေနှောင့်နှေးနေတဲ့အတွက်ဆိုပြီးသမ္မတထရမ့်အစိုးရအဖွဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါမုန်တိုင်းတိုက်ပစ်တဲ့နှစ်ပတ်အကြာမှာ3ဆွဲလို့တဝဲလောက်အတွက်တောက်သုံးရေပြန်ပေးနိုင်ခဲ့တယ်လို့ပဲအော်တိုဘာလကွန်မိုင်းမှာတော့လျှက်စစ်မီ25ရာခိုင်နှုန်းပြန်လည်ပေးနိုင်မယ်လို့အုပ်ချုပ်ရေးမှူးရိုဆက်တိုကပြောပါရယ်သမ္မတထရမ့်ကတော့သူ့အစိုးရအဖွဲ့ရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းမှာအကာအကွယ်ပြောဆိုသွားပြီးတော့ပေါ်တိုရီကိုကျွန်းကိုအစားအစာနဲ့ထောက်မရေးပစ္စည်းအများအပြားပေးပို့ထားပေးပြီလို့သတင်းလာနေကပြောပါရယ်
မြောက်ကိုရီးယားအစိုးရကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား3ဦးလွတ်မြောက်ရေးနဲ့ပတ်သက်ပြီးတာမြောက်ကိုရီးယားနဲ့ဆွေးနွေးပြစ်မယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအာဏာပိုင်တွေနဲ့အမေရိကန်ကြားဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းတွေရှိနေဆဲဖြစ်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကဆွေးနွေးညှိနှိုင်းနိုင်ရေးကြိုးပမ်းနေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ခဲ့တာပါဒါပေမဲ့သမ္မတ Trump ရဲ့မှတ်ချက်စကားကြောင့်ဝန်ကြီး Tillerson ရဲ့ပြောဆိုချက်ကမေးမိန်သွားရပါတယ်ဝင်ကြီးတီလာဆန်ရဲ့ပြောဆိုချက်ပေါ်အမေရိကန်အစိုးရအင်ပီရိုရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီး အင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုရမှာတော့တည်ဆုံးခဲ့ရပြီဖြစ်တဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယာလိုပဲဖက်စီထိမ့်သိမ့်ခံထားရတဲ့အမေရိကန်နေပြန်လူရဲ့အတွက်သာအမေရိကန်တို့ဘက်ကဆွေးနွေးပြောဆိုမှုတွေဖြစ်လာနိုင်ပါတယ်အမေရိကန်ဆိုရအနေနဲ့ဒီပုံစံဆွေးနွေးမှုမျိုးကိုပဲလုပ်လို့တဲ့ဆန္ဒရှိနေပြီးဒီအချိန်မှာတော့မြောက်ကိုရီးယားနဲ့တခြားကိစ္စဆွေးနွေးမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရကပြောဆိုတုံ့ပြန်ခဲ့တာပါသမ္မတထရန့်ကအခုလိုမှတ်ချက်ပေးပြောဆိုပေးမယ်လို့လဲသမ္မတအနေနဲ့နိုင်ငံခြားရေးဝန်ကြီးတေလာဆန်အပေါ်မှာယုံကြည်အားထားနေစေဖြစ်ပါတယ်လို့အမေရိကန်သမ္မတအင်ဂျူရောကမနေ့တနင်္လာနေ့မှာပြောဆိုသွားပါတယ်ရှင်
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာရှိတဲ့ကျူဘာတန်ယုံကဝန်ထမ်းတွေကိုရှော့ချဖို့အမေရိကန်အစိုးရကတိုက်တွန်းဖို့ဒါမှမဟုတ်အမိန့်ထုတ်ဖို့ရှိနေတယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကရတဲ့သတင်းမြစ်တွေကိုကိုးကားပြီးအမေရိကန်သတင်းဌာနအတော်များများကဆိုပါတယ်ကျူဘာနိုင်ငံရောက်အမေရိကန်အမှုထမ်းတွေဟာပဟေလိဆန်ဆန်တိုက်ခိုက်ခံရရပြီးတဲ့နောက်အဲ့ဒီအမေရိကန်တန်ဝန်ထမ်းတွေရှော့ချလိုက်ပြီးသတင်းတစ်ပတ်အကြာမှာအခုလိုသတင်းတွေထွက်ပေါ်လာတာပါဒီကိစ္စနဲ့ပတ်သက်ပြီးအင်္ဂါနေ့မှာကြေညာချက်တည်းထွက်လာဖို့ရှိသလားဆိုရဲ VOA ရဲ့မေးမြန်းချက်ကတော့အမေရိကန်နိုင်ငံခြားရေးယုံတာဝန်ရှိသူကအတိအကျဖြေဆိုမသွားပါဘူး။ AP သတင်းဌာနရဲ့အဆိုအရဝါရှင်တန်မှာရှိတဲ့ကျူဘာတန်ယုံကဝန်ထမ်း60ရက်ခိုင်နှုန်းကိုရှော့ချဖို့အမေရိကန်နိုင်ငံကတောင်းဆိုလိမ့်မယ်လို့ဆိုပါရဲ။ Miami Herald နဲ့ Reuters သတင်းဌာနတွေကတော့ကျူဘာတန်ဝန်ထမ်း3ပုံ2ပုံရှော့ချသွားဖို့သမ္မတထရမ့်အဆိုအရအဖွဲ့ကအမိန့်ထုတ်ပြန်လိမ့်မယ်လို့ဆိုပါရဲ။ကျူဘာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်း22ဦးရဲ့ကျန်းမာရေးတွေထိခိုက်စေတဲ့တိုက်ခိုက်မှုခံခဲ့ရတာကြောင့်ဒါကိုတုံ့ပြန်တဲ့အနေနဲ့တန်ယုံကတိတ်ပြီးတော့အရေးမကြီးလာတဲ့ဝန်ထမ်းတွေကိုပြန်လဲခေါ်ယူမယ်ဆိုပြီးအမေရိကန်နိုင်ငံခြားရေးဌာနကတောက်ကြားနေမှာကြေညာခဲ့ပါတယ်။ပြီးခဲ့တဲ့လအတော်များများကဆလို့ကျူဘာကအမေရိကန်တန်ယုံဝန်ထမ်းတွေမှာအမြင်အာယုံအကြားအာယုံထိခိုက်တာမူးဝေတာနဲ့အိတ်လို့မရတဲ့လက္ခဏာအတော်များများဖြစ်ပေါ်လာတယ်ဆိုပြီးသတင်းပေးပို့ပါတယ်။ဒီလိုကျမ်းမာရေးအပေါ်ထိခိုက်စေတဲ့အကြောင်းရင်းနဲ့ဒီတိုက်ခိုက်မှုရဲ့လက်တဲကိုစုံစမ်းစစ်ဆေးသူတွေရှာမတွေ့ကြဘူးလို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ကျူဘာနိုင်ငံကတော့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားသလိုစုံစမ်းစစ်ဆေးမှုမှာပူပေါင်းပါဝင်နေတယ်လို့ပြောဆိုထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစစ်ဆေးတွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အိန္ဒိယဖက်ချန်ကက်ရှမီးယားဒေသကစရီနဂါလေးစိတ်အနီးအကူတပ်ဖွဲ့စခန်းတစ်ခုကိုစစ်သွေးကြွတွေလို့တန်တရာရှိရတဲ့အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့အပြန်အလှန်ပြစ်ခတ်မှုအတွင်းစစ်သွေးကြ3ယောက်နဲ့အိန္ဒိယစစ်သားတဦးသေဆုံးခဲ့ပါတယ်။အိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်တွေနေထိုင်ရာအကူစခန်းကိုစစ်ယူနီဖောင်းတွေဝတ်ထားတဲ့စစ်သွေးကြွတွေကဘုံတွေနဲ့ခွဲပြီးတော့ဆက်တနက်တွေနဲ့ပြစ်ခတ်ခဲ့တာပါ။ဒီအခြေစိုက်စခန်းက၄စိမ့်နဲ့စီယိုပဲချတာပါ။ဗြိတိန်ကိုလိုနီအုပ်ချုပ်မှုအဆုံးသတ်ခဲ့ချိန်1948ခုနှစ်ကတည်းကစလို့အိန္ဒိယနဲ့ပါကစ္စတန်ကြားကက်ရှမီးယားအရေးစစ်ဖြစ်ခဲ့ကြပါတယ်။မွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသကိုနျူကလ িয়ার လက်နက်ပိုင်အိန္ဒိယနဲ့ပါကစ္စတန်ကြားခွဲဝေပိုက်ဆံကြတာဖြစ်ပေမဲ့နှစ်နိုင်ငံစလုံးကတော့အပြည့်အဝပိုက်ဆိုင်တယ်လို့ပြောဆိုနေကြတာဖြစ်ပါတယ်ရှင်
။ပျောက်ဆုံးသွားတဲ့မလေးရှားလျင်တစင်းကို၃နိုင်ငံပူးပေါင်းရှာဖွေရမှာဦးဆောင်နေတဲ့ Australia Agency က၃နှစ်ကျော်ကြာတိုင်အောင်လျင်ပြက်ကိုရှာမတွေ့တဲ့အတွက်စိတ်မကောင်းခြင်းကြီးစွာဖြစ်ရကြောင်းပြောဆိုပါတယ်။မလေးရှားခီးတက်တင်လျင် MH370 ပျောက်ဆုံးသွားတာဟာစစ်ကူးနဲ့မန်းဆကြီးလို့တောင်မရနိုင်တဲ့အဖြစ်မျိုးသာမကခစ်တဲ့လေကြောင်းပြန်တရိတ်ကာလကြီးမှာလုံးဝလက်ခံနိုင်စရာမရှိတဲ့အဖြစ်မျိုးဖြစ်တယ်လို့ Australia တည်ယူပို့ဆောင်ရေးဌာန ATSB ကအင်္ဂါနေ့ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြပါရယ်လေယံအမှုထမ်းနေတဲ့ခီးတဲ့ပေါင်း239တင်ဆောင်လာတဲ့ Boring 93လုံးချက်လေယံကြီးဟာ2014ခုနှစ်မတ်လ10ရက်နေ့မှာမလေးရှားနိုင်ငံကွာလာလမ်ပူးကနေပီကျင်းကိုအသွာလာမှာပျောက်ဆုံးသွားတာပါ။ဩစတြေးလျတရုတ်နဲ့မလေးရှားနိုင်ငံ၃နိုင်ငံပူးပေါင်းပြီးတော့ဒေါ်လာတန်160အကုန်ကြခံပြီးအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာကီလိုမီတာ32,000ကျော်အတွင်း၃နှစ်တာရှာဖွေခဲ့တာပါ။အိန္ဒိယသမုဒ္ဒရာထဲကကန်းတင်လာတဲ့လေယံအပိုင်းစာ၃ခုကလွဲလို့လေယံပြတ်ရှာတွေ့နိုင်မဲ့တဲလွန်စားတွေမရဘဲဇန်နဝါရီလမှာရှာဖွေရေးလုံငန်းတွေကိုရပ်နားလိုက်တာပါ။MH390 လေးရင်ပြတ်ကြတဲ့အကြောင်းရင်းကိုလျင်ရှာမတွေ့ဘဲနဲ့သိနေမှာမဟုတ်ဘူးလို့ ADSB ရဲ့အစီရင်ခံစာမှာဖော်ပြပါရယ်လက်ရှိရှာဖွေနေတဲ့နေရာရဲ့မြောက်ဖက်တက်တက်ကကီလိုမီတာ2000ခွဲပတ်လည်ကိုပြောင်းရွှေ့ရှာဖွေဖို့စုံစမ်းစစ်ဆေးရေးသမားတွေအကြံပြုကြပေမဲ့လျင်ရှိနေနိုင်တဲ့နေရာအတိအကျကိုဖော်ပြတဲ့အလားအလာရှိတဲ့တက်သေးတွေမတွေ့ရတဲ့အတွက်ဆိုပြီးအဲ့ဒီအကြံပေးချက်တွေကို၃နိုင်ငံတို့ကပယ်ချလိုက်တာဖြစ်ပါရယ်
အမေရိကန်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုပိုပြီးတော့ခိုင်မာလိုတယ်လို့ဖိလစ်ပိုင်ရဲ့ပြောဆိုချက်ဟာဆိုရင်မိတ်ဆွေအသစ်တရုတ်ရဲ့အကူအညီပေါ်မှီခိုရမှုကိုချိန်ညှိလိုတဲ့သဘောအဖြစ်ရှုမြင်နေကြပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ကြားခိုင်မာတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုလုပ်ဖို့ဖိလစ်ပိုင်နိုင်ငံသား၏ဝင်ကြီးကကန့်လန့်တာပါအမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အရှေ့အာရှဆိုင်ရာဆက်ကော်မတီဥက္ကဋ္ဌအထက်လွတ်တော်အမတ်ကိုရီဂတ်နာနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုတာဖြစ်ပါတယ်။ဖိလစ်ပိုင်ကျောင်းဆရာတွေသူနာပြုတွေကိုအမေရိကန်မှာအလုပ်လုပ်ကင်ခွင့်ပေးပြီးဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးကိုအမေရိကန်တို့အစဉ်တစိုက်ထောက်ပံ့နေတာဖြစ်ပါတယ်။ပြည်ပထွက်အလုပ်လုပ်နေတဲ့ဖိလစ်ပိုင်လုံသား10သန်းနဲ့က 3.4 သန်းတို့ကအမေရိကန်ပြည်တော်စုမှာအလုပ်လုပ်နေတာဖြစ်ပြီးသူတို့ဝင်ငွေကိုဖိလစ်ပိုင်ကိုပြန်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့2016ခုနှစ်မှာဖိလစ်ပိုင်ခေါင်းဆောင်အဖြစ်သမ္မတရိုဒရီဂိုဒူတာတေစတင်တာဝန်ယူခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံသားရေးဆိုင်ရာမူဝါဒတွေကိုအပြောင်းအလဲလုပ်လာပါတယ်။ရေပြင်ပိုင်နဲ့ငင်းပွားနေတဲ့တရုတ်ထံကစီးပွားရေးဆိုင်ရာအထောက်အကူယာယီလဲကြိုးပမ်းပါတယ်။ဒါအပြင်ရုရှားနဲ့ဂျပန်ထံကလည်းအထောက်အကူတွေယာယီသမ္မတကကြိုးပမ်းခဲ့တာပါ။ဖွံ့ဖြိုးဆဲဖိလစ်ပိုင်နိုင်ငံရဲ့အများပြည်သူဆိုင်ရာအခြေခံအဆောက်အုံတိုးတက်ရေး၅နှစ်စီမံကိန်းအတွက်တရုတ်နဲ့ဂျပန်တို့ကဒေါ်လာ169ဘီလီယံကူညီကြပါတယ်။အမေရိကန်တွေကချွင်းချက်နဲ့စီးပွားရေးဆိုင်ရာအကူအညီပေးနေတာလို့သမ္မတဒူတာတေးနဲ့ဖိလစ်ပိုင်တချို့ကဝေဖန်ကြပါတယ်။ဒါပေမဲ့လို့လဲမနီလာအခြေစိုက် Social Weather Station ရဲ့ဒီနှစ်ကောက်ယူတဲ့စစ်တမ်းမှာတော့ဖြေကြားသူရဲ့80ရာခိုင်နှုန်းကအမေရိကန်ပေါ်မှာယုံကြည်ရမယ်လို့ဖြေဆိုခဲ့ကြတာပါ။ပြည်သူလူထုနဲ့စစ်တပ်ရဲ့အသံကြောင့်ဖိလစ်ပိုင်သမ္မတဒူတာတေးအနေနဲ့အမေရိကန်နဲ့ပိုပြီးပူးပေါင်းဆောင်ရွက်တဲ့ဘက်ကိုပြန်ရင်းလာနိုင်တယ်လို့လဲသုံးသပ်ကြပါတယ်ရှင်
။ယူဘဗေဒဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ Rainer Waves, Barry Barish နဲ့ Kip Thorne တို့ကိုရွေးချယ်လိုက်ပါတယ်။ Gravitational Wave Dustway Line တွေကိုရှာဖွေတွေ့ရှိမှုအတွက်ချင်းမြင်လိုက်တာပါ။အမေရိကန်ဒေါ်လာသက်တမ်းတသိန်းချင်းမြင့်မဲ့ယူဘဗေဒနိုဘယ်ဆုရှင်တွေကိုတော့ဒီကနေ့အင်္ဂါနေ့မှာပဲဆုတင်တော်ဝင်သိပ္ပံအသင်းကြီးကကြေညာခဲ့တာပါ။ကမ္ဘာကျော်ယူဘဗေဒပညာရှင် Albert Einstein ရဲ့နိုင်ရသီအိုရီအရကြိုတင် Hawking ထုတ်ခဲ့ဖို့တဲ့ Dustway Line တွေသိရှိနေကြောင်းကိုတော့မကြာသေးခင်ကမှသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြတာပါ။ဆုချင်းမြင့်ခံရတဲ့သူသိပ္ပံပညာရှင်သုံးဦးဟာဆွဲငင်အားလိုင်းတွေကိုစောင့်ကြည့်တိုင်းတာခဲ့တဲ့လေဆာရောင်ကြီးသုံး Dress Sway Line အစောင့်ကြည့်လေလာရေးဌာနလိုက်ကိုရဲ့လေလာတွေ့ရှိချက်တွေမှာအထူးကအခမ်းကဏ္ဍကပါဝင်ခဲ့ကြတာပါ။အာကာသထဲက Black Hole လို့ခေါ်တဲ့တွင်းနယ်ကြီးတစ်ခုတိုက်မိရာကကြီးမားတဲ့တွင်းနယ်ကြီးတစ်ခုအဖြစ်ပေါင်းစည်းမိချိန်မှာထွက်ပေါ်လာတဲ့လိုင်းတွေကိုကမ္ဘာပေါ်ကနေပထမဆုံးအကြိမ်ဖြစ်2015ခုနှစ်မှာလီဂိုသုတေသနဌာနကစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။ခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအကြက်အတဲတွေကိုဖြည့်ရှင်းရမှာဒုက္ခသည်တွေဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအရေးကြီးတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်ပခတွေကြောင့်ဒုက္ခသည်ပေါင်း9သိန်းလောက်ထွက်ပြေးရောက်ရှိနေတယ်ဆိုတဲ့အိနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာအစိုးရကြားဆွေးနွေးနေချိန်မှာပဲရခိုင်ပြည်နယ်ရေးကုလသမဂ္ဂအေဂျင်စီတွေကဒီကနေ့ပဲတတိပေးလိုက်တာပါ။အပြည့်အစုံကိုတော့ AP ဆောင်းပါးတစ်ပုဒ်ကိုခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကမတီးမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းရမှာဒုက္ခသည်တွေနေရပြန်ရေးကိစ္စဟာအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့အကြောင်းလူသားချင်းစာနာမှုရေးရာနဲ့အရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကော့ကဘင်္ဂလားဒေ့ရှ်နိုင်ငံတကားမြို့တော်ကသတင်းစာရှင်းလင်းပွဲမှာတတိပေးလိုက်တာပ
ါ The United Nations has been clear thatthe solution to this crisis needs to
be ရရှိကြတဲ့ကိုဖြစ်ရှင်းတဲ့နေရာမှာဒုက္ခသည်တွေမူလအရက်ကိုပြန်ခွင့်ရရေးထည့်သွင်းဖို့လိုပါတယ်။ဒါပေမဲ့လည်းဘေးကင်းလုံခြုံပြီးတော့ကုသဘောဆန္ဒနဲ့ကိုစိတ်ချလက်ချပြန်နိုင်မဲ့ကုဘဝကိုရပ်တည်နိုင်မဲ့အတင်းကျပ်မောင်းထုတ်ခံရမျိုးမရှိတဲ့အခြေအနေမျိုးဖြစ်ဖို့လည်းလိုပါတယ်
။တကားမြို့တော်မှာအင်္ဂါနေ့ကအဆုံးသတ်ခဲ့တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေရဲ့တွေ့ဆုံမှုအတွင်မှာတော့ဒုက္ခသည်တွေကိုစစ်ဆေးပြီးပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအသင်ရှိကြောင်းပြောဆိုခဲ့တာပါ။ကုလသမဂ္ဂကတော့မြန်မာနိုင်ငံကပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းဟာ9သိန်းလောက်ရှိနေပြီလို့ခန့်မှန်းထားပါတယ်။ပဋိပက္ခတွေဖြစ်ပေါ်ရာရခိုင်ပြည်နယ်အတွင်းအကူအညီတွေကိုလွတ်လွတ်လပ်လပ်ပေးအပ်ခွင့်ရဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။
We want to see unfettered access for all the humanitarian agencies.
စခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးခွင့်ပြုတာကိုမြင်နေပါတယ်။ကုလသမဂ္ဂကဒီကိစ္စမှာကူညီနိုင်ပါတယ်။ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်အားလုံးအကောင့်ထဲပေါ်လာကိုလည်းတွေ့မြင်ကြပါတယ်။ပြဿနာရဲ့ဈေးမြစ်ကိုဖော်ထုတ်ပြီးတော့ဖြေရှာနိုင်မယ်ဆိုရင်ရရှိပါနောက်ထပ်ပြဿနာတွေဖြစ်မလာအောင်ရှောင်ရှားနိုင်မှာပါ။
မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူရိုဟင်ဂျာတွေထဲမှာတော့ကလင်းငယ်တွေကတဝက်လောက်ပါဝင်နေကြောင်းလဲကုလသမဂ္ဂကခန့်မှန်းချပါတယ်။တကားမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်မှာတော့ဒုက္ခသည်ကလင်းငယ်တွေကြုံနေရတဲ့အခြေအနေတွေကိုကုလသမဂ္ဂကလင်းငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF အကြီးအကဲအန်သနီလိခ်ကပြောဆိုခဲ့ပါတယ
်။ And this is a picture of the helicopter coming down.
တွေ့မြင်ရတဲ့ပုံတွေမှာဆိုရင်လေထိတ်လန့်ခြောက်ခြားစရာတွေပါကလင်းငယ်တွေမမြင်မတွေ့ဝင်စရာတွေနဲ့ကြုံခဲ့ရတာပါနမူနာနှစ်ခုကိုပြမယ်ဆိုရင်တစ်ခုကမနေ့တုန်းကကျွန်တော်နဲ့တွေ့တဲ့ကလင်းမလေးတယောက်ကဆွဲထားတဲ့ပုံပါပုံထဲမှာတော့ရဟန်းရင်နဲ့လာပြီးအိမ်တွေကိုပြစ်ခတ်နေတာပ
ါဒုက္ခတဲ့အရေးကိုဖြေရှင်းဖို့အရှိန်မြင့်ကြိုးပမ်းရမှာထိတ်လန့်စရာအဖြစ်ဆိုးတွေမြင်တွေ့ခဲ့ရတဲ့ကလင်းငယ်တွေအတွက်ဦးစားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလည်းထောက်ပြခဲ့ပါတယ်လက်ထောက်အတွင်းရေးမှူးချုပ်မာကလိုကော့ကတော့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီအဖြစ်ရမုံငွေအမေရိကန်ဒေါ်လာတန်430လိုအပ်နေကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။တစ်ဆက်ထမှာပဲရခိုင်ပြည်နယ်ကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကစီစစ်လက်ခံမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့အဆုံးသတ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းဆွေးနွေးခဲ့တဲ့အစီအစဉ်တွေပေါ်မှာတော့ဒေသခံရခိုင်တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတို့ကစိုးရိမ်မကင်းတဲ့သဘောထားတွေရှိကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်မြောက်ပိုင်းကအကြမ်းဖက်ပြည်ပခါတွေကြောင့်ခက်မန်းကြီးလူပေါင်း9သိန်းလောက်ထွက်ပြေးသွားတယ်လို့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်ပြည်ထနာလုံခြုံရေးပြည်ထနာတွေကိုနှစ်နိုင်ငံအဆင့်မြင့်တန်တမန်တွေဆွေးနွေးခဲ့ကြတာပါ။မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုအောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ3ရက်နေ့ထိခီးစဉ်တွေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးပြည်ထောင်ဝန်ကြီးတို့အပြင်ဝန်ကြီးချုပ်ရုံနဲ့ပြည်ထောင်ဝန်ကြီးဌာနကအဆင့်မြင့်အရာရှိကြီးတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့တွေ့ဆုံမှုအတွေ့မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းတွေကအတိုင်းမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီစီရေးပြန်လည်ပို့ဆောင်ပေးရေးကိစ္စတွေနဲ့ပတ်သက်လို့အသိရှိကြောင်းထပ်မံပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။2000ပြည့်နှစ်တုန်းကသဘောတူညီချက်အရာဒုက္ခသည်ပြန်ပို့ရေးအစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြအောင်ပြောဆိုထားတာပါဒါပေမဲ့လည်းရခိုင်ပြည်နယ်ကနောက်ဆုံးဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေကြောင့်ထွက်ပြေးကြရတယ်လို့ဆိုတဲ့ခံမှန်းကြီးလူပေါင်း9သိန်းလောက်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိမရှိသိရှိနိုင်မှုနိုင်ငံတော်ဤတိုင်ပင်ခံရုံညွှန်ကြားမှုချုပ်ဦးစော်ထေးကိုဆက်သွယ်မေးမြန်းရမှာတော့ဦးစော်ထေးကသတင်းထုတ်ပြန်ချက်ကိုသာကိုးကားဖို့ဖြေကြားခဲ့ပါတယ်ဟု
တ်ကဲ့ဗျာအဲ့ဒါပြောလို့မရှိပါဘူးသတင်းထုတ်တာကအဲ့ဒါပဲကျွန်တော်ကျန်လာတော့ပြောလို့မရပါဘူ
းတနိုင်ငံတွဲဆုံမှုတွေထဲမှာ1992ခုနှစ်ဧပြီလ28ရက်နေ့ကဘင်္ဂလားမြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါသတ်မှတ်ချက်တွေအတိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုမိသားစုတွေတော်တော်များများပြန်လည်ပို့ဆောင်ပေးခဲ့တယ်လို့နှစ်ဖက်သဘောတူညီချက်တွေအတိုင်းကြန့်ရှိနေသေးတဲ့မိသားစုဝင်တွေကိုပြန်လည်ပို့ဆောင်နိုင်မှုကဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတိအမှတ်ပြုတရားဝင်ဆိုင်ရက်စာရန်တွေတင်ပြဖို့လိုအပ်တယ်ဆိုတာကိုလည်းအတိုင်းမြန်မာဝန်ကြီးကရှင်းလင်းပြောကြားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ရခိုင်ပြည်နယ်အတွင်းကလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့သဘောထားအမြင်တွေကိုတနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ
်ကျမတို့ကတော့ဒီ1993ရဲ့အရာပေါ့နော်သူတို့ကိုလက်ခံမင်းဆိုပြီးအတိုင်းမင်းခင်ပုဂ္ဂိုလ်တွေပြောထားပါတယ်အဲ့ဒါကြောင့်ဒီနိုင်ငံကထပ်တော်တဲ့အထောက်အထားကြားနိုင်တဲ့လူကိုတော့လက်ခံစေချင်ပါတယ်ကျမတို့အနေနဲ့လည်းဒါကဲကွက်ဆရာမရှိပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီအထူးသဖြင့်တော့ရခိုင်ဒေသအတွင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေဒီကျမတို့ပြည်နယ်တိဆောက်ရေးဖွဲ့စည်းထားတဲ့ကော်မတီတွေနောက်တစ်ခါကျမတို့ပြည်သူ့ထွက်တော်ကိုယ်စားလှယ်တွေနဲ့ညီနိုင်ပြီးတော့ဒါတွေကိုလုပ်သိမ့်ပါတယ်လို့ကျမအနေနဲ့ပြောချင်ပါတယ်
ရှင်နိုင်ငံတာဝန်ရှိသူတွေရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်မှာပြည်ပခါတွေတကြောပြန်ဖြစ်ပွားခဲ့ရတဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်ခဲ့တဲ့အာဆာအစိုးရအဖွဲ့ကိုနှစ်နိုင်ငံလုံးရဲ့ဘုံရန်သူဖြစ်ခံယူကြောင်းနဲ့အကြမ်းဖက်မှုတွေအပေါ်လုံးဝလက်မခံကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမြန်မာကိုပြောကြားခဲ့ကြောင်းလည်းဖော်ပြထားပါတယ်။မောင်းတော့ခရိုင်ရဲမှုကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဦးအောင်စောကတော့ဒေသရင်းတည်ငြိမ်ရေးနဲ့အကြမ်းဖက်မှုဝါဒီတွေရဲ့အနေရကိုအာရုံစိုက်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။
အခုနေကြောတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဝင်တွေပေါ့လေ။လက်သက်အနည်းဆုံး9နှစ်ရှိခဲ့ဟိုတပ်ဖွဲ့ဝင်တွေကိုပဲတာဝန်ပေးတင်တယ်ပေါ့။နောက်ပြီးတော့နောက်တစ်ခါထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့အထက်ရရှိဒီဘိုင်းကိုရောအဲဒီအခြားဆင်းဘိုင်းတွေကိုရောတစ်ဖက်ကလူတွေလည်းခိုးဝင်လို့မရအောင်ခိုးထွက်လို့မရအောင်ဟုတ်လား။ကျူးကျော်မှုမဖြစ်နိုင်အောင်အဲ့ဒါမျိုးလေးထိမ့်သိမ့်နိုင်တဲ့သဘောမျိုးဒါကတော့နှစ်ဖက်ပေါ့။တစ်ဖက်နဲ့တစ်ဖက်အဲ့လိုပူးပေါင်းပါဝင်ပြီးတော့မှဆောင်ရွက်ကြရေးပြုပြပါ
အခုဆိုရင်နှစ်နိုင်ငံနယ်ဆက်မြင်ကြားစီးရုံးမခိုင်မှမှုကြောင့်အတားအဆီးမဲ့လွယ်လင်းတကူဖြတ်တန်းသွားလာနေနိုင်တဲ့အနေအထားပေါ်နှစ်နိုင်ငံဆိုးရွားတွေကြားစနစ်ကျတဲ့လုံခြုံရေးအစီအမံတွေထားတဲ့နယ်လို့လည်းရခိုင်အမတ်ဒေါက်ခင်ဆောဝေကပြောပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေဆက်ချင်စီးရုံးတွေကလုံးဝပြစ်ချီရောက်ရောက်နဲ့ကာကွယ်နိုင်တဲ့အဆင့်ကိုမရှိပါဘူးအခုလည်းဒီဖြစ်စိတ်နေမှာလည်းဒီဘင်္ဂလားဒေ့ရှ်ကိုဒီဘက်ကပဲကူးနေတာတွေကိုဒီတော်တော်များများတွေးရပါတယ်အဲ့ဒီအတွက်ကြောင့်ကျမတို့ကခိုင်မာတဲ့ခြံစည်းရိုးတစ်ခုလိုအပ်ပါတယ်အဲ့လိုဖြစ်မှပဲကျမတို့ဒီမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဆက်ဆံရေးဟာလည်းပုံမကောင်းတော့ပါလိမ့်မယ
်မြန်မာနိုင်ငံဘက်ကမြန်မာဘင်္ဂလားနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာဆက်လက်ဆောင်ရွက်မယ့်အစီအစဉ်တွေနောက်နှစ်ဖက်သဘောတူထားတဲ့သတ်မှတ်ချက်တွေအတိုင်းမြန်မာနိုင်ငံဘက်ကိုပြန်လည်ဝင်ရောက်လိုတဲ့ဒုက္ခသည်တွေစစ်စစ်လက်ခံရေးကိစ္စတွေဆွေးနွေးဖို့အတွက်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံနေပြည်တော်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါ့အပြင်ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကိုလာရောက်ဖို့ကိုလည်းမြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကဖိတ်ကြားခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကတင်ထုတ်ပြန်ထားပါတယ်ရှင
်မဆုမမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံမသွားနိုင်အောင်အင်ဒိုနီးရှားအစိုးရကစောင့်ကြည့်တားဆီးမှုတွေလုပ်နေပါတယ်အင်ဒိုနီးရှားနိုင်ငံတဲကအစွန်းရောက်အဖွဲ့တွေကြားမှာရခိုင်ပြည်နယ်ဘက်ကိုသွားခြင်းနေသူတွေအများအပြားရှိတယ်ဆိုတာသိရပြီးတဲ့နောက်မှာအစိုးရကအခုလိုဆောင်ရွက်နေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူနိုင်ခဲ့တဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမဖြစ်အောင်အင်ဒိုနီးရှားနိုင်ငံဘက်ကစူးစမ်းကာကွယ်နေတဲ့အကြောင်း VOA အင်ဒိုနီးရှားဌာနရဲ့သတင်းကိုမဆုမြတ်မွန်ကတင်ပြပေးပါလိမ့်မယ်ရှင်
အင်ဒိုနီးရှားကနေမြန်မာနိုင်ငံသွားတဲ့သူတွေကိုအင်ဒိုနီးရှားအကြမ်းဖက်မှုတံပြန်ရေးအဖွဲ့ကစောင့်ကြည့်နေပေမဲ့အခုချိန်အထိရခိုင်ပြည်နယ်ဘက်သွားတဲ့အင်ဒိုနီးရှားတယောက်မှမရှိသေးဘူးလို့ပြောပါတယ်ရိုဟင်ဂျာအရေးကြောင့်အင်ဒိုနီးရှားနိုင်ငံတဲကအစွန်းရောက်အဖွဲ့တွေတစ်ခုနဲ့တစ်ခုစူးစမ်းမိသွားမှာကိုအစိုးရကအလေးထားအားထုတ်ကာကွယ်နေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့အဖွဲ့အစည်းအရာဆိုင်ရာအထူးအကြံပေးဆယ်မန်အန်ဖာရီစီကပြောကြားပါတယ်
Kita juga ingin menghindari Rakhinstead menjadi Marawi baru. Di Marawi sudah kita tahu sendiri Marawi itu dikuasai oleh ISIS sekarang.
Rekai Pine ko Marawi myo lo IS စစ်သွေးကြွတွေထိန်းချုပ်ထားနိုင်တဲ့နေရာနောက်တစ်ခုဖြစ်လာမှာမျိုးကျွန်တော်တို့အဖြစ်မခံနိုင်ပါဘူး။ကျွန်တော်တို့ကာကွယ်ရပါလိမ့်မယ်။ဒေသတွင်းမှာ IS စစ်သွေးကြွတွေအားကောင်းလာမှာကိုကျွန်တော်တို့မလိုလားပါဘူး။ဒါပေမဲ့ကျွန်တော်တို့နဲ့မျက်နှာချင်းဆိုင် Marawi မှာကိုအခု IS တွေရောက်နေပါပြီ။အာစာကလည်း IS နဲ့ပေါင်းမိဖို့နှိစံနေပါတယ်ဒီအခြေအနေကိုကျွန်တော်တို့တားဆီးရပါလိမ့်မယ
်မြန်မာနိုင်ငံကိုစေတနာဝန်ထမ်းအဖြစ်သွားလို့သူတွေစည်ရင်ပေးဖို့တောင်းဆိုထားတဲ့အင်ဒိုနီးရှားနိုင်ငံတွေကအဖွဲ့တွေထဲမှာ Islamic Defenders Front အတိုက FBI ဆိုတဲ့ဘာသာရေးအစွန်းရောက်အဖွဲ့လည်းပါဝင်ပါတယ်ဒီအဖွဲ့ကအင်ဒိုနီးရှားနိုင်ငံကိုအစ္စလာမ်ဘာသာအခြေခံတဲ့ရှရီယာဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်အောင်ရည်ရွယ်စူးစမ်းနေတဲ့အဖွဲ့ဖြစ်ပါတယ်လွန်ခဲ့တဲ့တလလောက်ထဲကစည်ရင်ကောက်ခံမှုတွေစားလုံနေတာမှာနာမည်စည်ရင်ပေးသူအများအပြားရှိတယ်လို့ဆိုပါတယ်နိုင်ငံရေးလုံခြုံရေးနဲ့ဥပဒေရေးရာညှိနှိုင်းရေးဝန်ကြီးအငိမ့်စားဗိုလ်ချုပ်ကြီးဝီရန်တိုကတဆင့် FBI အဖွဲ့ဝင်တွေအထူးသဖြင့်လက်နက်ကိုင်အဖွဲ့ဝင်တွေမြန်မာနိုင်ငံမသွားအောင်လို့အင်ဒိုနီးရှားအစိုးရကတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ် FBI အဖွဲ့ဌာနခွဲတွေကမြန်မာနိုင်ငံသွားလို့သူတွေကိုစည်ရင်ကောက်ခဲ့တဲ့ထဲမှာ Central Java ပြည်နယ်ကကလတန်ဆိုတဲ့မြို့လေးမှာရှိတဲ့ FBI ဌာနခွဲလေးပါဝင်ပါတယ်။အဲဒီကအဖွဲ့တာဝန်ရှိသူဆူယာဒီအယ်အဘူဖာဒီကတော့လူသားချင်းစာနာတဲ့အကူအညီပေးဖို့စည်ရင်ကောက်တာလို့ဆိုပါတယ
်။ဒီလိုစပရေကအစ်မဒီကတန်ကတန် juga ada di Aceh terus juga Pasuruan satu lagi di
ကလတန်တစ်ခုထဲမှာမဟုတ်ပါဘူး။အာချေပါစူရူဘန်နဲ့ရီအောင်ပြည်နယ်တွေမှာလည်းစည်ရင်တွေကောက်ခဲ့ပါတယ်။ကလထမှာတော့မြန်မာနိုင်ငံကိုသွားဖို့အဆင်သင့်ရှိနေတဲ့မူဂျာဟစ်အဖွဲ့တွေကိုစည်ရင်ကောက်တာပါကျွန်တော်တို့လျှောက်လာတွေပြင်ဆင်ချိန်တည်းကမှတ်ပုံတင်ခြင်းလို့မေးမြန်းကြသူတော်တော်များများရှိပါတယ်ဒါပေမဲ့ဌာနချုပ်ကညွှန်ကြားချက်ကိုစောင့်နေရတာမို့လျှောက်လာတွေကိုစလက်မခံသေးပါဘူးအတိအကျစည်ရင်မပြုစုရသေးပေမဲ့စိတ်ဝင်စားလို့စည်ရင်ပေးထားသူတွေရဲ့နာမည်တွေရထားပြီးပါပြီသူတို့ကလူသားချင်းစာနာတဲ့အကူအညီပေးကျင်ကြတဲ့စေတနာဝန်ထမ်းတွေပါ
မြန်မာနိုင်ငံသွားချင်သူတွေရဲ့ကုန်ကြစရိတ်အတွက်သူတို့အဖွဲ့ကဆက်ပြီးတော့အလှူကောက်နေပါတယ်။ရခိုင်ပြည်နယ်ကပြဿနာကိုဖြေရှင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံက 4+1 formula ဆိုတဲ့အကြံပြုချက်တစ်ခုကိုအစိုးပြုထားပါတယ်။ formula 4ခုဆိုတာကတော့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြည်လဲတည်ဆောက်ဖို့အကြမ်းဖက်မှုကင်းစွာနဲ့အခြေအနေကိုထိန်းဖို့လူမျိုးဘာသာမရွေးရခိုင်ပြည်နယ်ထဲမှာရှိသူအားလုံးကိုချွင်းချက်မရှိအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ဖြစ်ပါတယ်။ဒီ plus one formula ဆိုတာကတော့ Mr. Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲပေါ်ရေးဖြစ်ပါတယ်။ ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်သိမ်းနဲ့ချီထွက်ပြေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့ပြည်ရင်းဖိအားတွေကြောင့်အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးရက်နိုမာဆူဒီကနေပြည်တော်ကိုစက်တင်ဘာ၄ရက်နေ့ကတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုတွေ့ဆုံစဉ်ကရခိုင်ပဋိပက္ခဖြည့်ဆည်းရေးအတွက်အခုလို 4+1 formula ကိုအင်ဒိုနီးရှားအစိုးရကအကြံပြုခဲ့တာဖြစ်ပါရဲ့ရှင်
။မဆုမြတ်မှုတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကအမြန်မာအလို့သမားရေးတွေ့ဆုံဆွေးနွေးချက်တွေကိုတင်ပြပေးပါမယ်။အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနညွန်ကြားရေးမှုချုပ်ဦးဝင်းရှိန်နဲ့ထိုင်းနိုင်ငံမှာရှိနေတဲ့ရွှေ့ပြောင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့18ဖွဲ့တို့ဟာအောက်တိုဘာလ3ရက်နေ့ညနေပိုင်းမှာထိုင်းရောက်မြန်မာအလို့သမားရေးကိစ္စတွေကိုထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။သူတို့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတဲ့အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ဟာထိုင်းနိုင်ငံကအလို့သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ထိုင်းမှာရှိတဲ့မြန်မာနဲ့ထိုင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့18ဖွဲ့နဲ့တွေ့ဆုံခဲ့တာပါဒီထဲမှာမိသူမိဝါဖြစ်ကြောင်း CI ဆောက်ထုတ်ပေးစင်တာတွေမှာအလို့သမားတွေကိုပွဲစားတွေကအစမတန်ငွေကြေးတောင်းခံနေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
ဒီနိုင်ငံတော်တမထရဲနှုံးတာတက်မှုမှုပြဆောင်နေတဲ့ကိစ္စကြီးတက်တမှုအလို့သမားတွေခံမှမတရားကိုယ်စီအုပ်တဲ့ထိုင်းမြန်မာပွဲသားတွေအားလုံးပူပေါင်းဖြည့်ရှင်ဖို့နိုင်ငံအစိုးရကတက်တမှုမှဆောင်ရွက်ဖို့တာဝန်ကိုဆွေးနွေးတာဖြစ်ပါလေ
လက်ရှိမှာတော့မြန်မာဘက်က CI စာအုပ်ရနိုင်ဖို့အတွက်အလို့သမားတွေဘက်ကလှုပ်ဆောင်ခဲ့ရမှာကြံ့ကြာမှုတွေငွေကြေးအဆမတန်ပေးနေရတာတွေရှိနေတဲ့အတွက်ထိုင်းနိုင်ငံဘက်ကလုပ်ရမယ့်လုပ်ငန်းစဉ်တွေကိုအရင်ပြီးဆုံးအောင်လုပ်ပြီးမှသာCI စာအုပ်ကိစ္စကိုဆက်လုပ်နိုင်ဖို့အတွက်ကိုလည်းဆွေးနွေးအဖြေရှာဖို့ပြောဆိုခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။သူရတင်ပြတာကတော့အခုတဲ့ထိုင်းရောဗမာရောဆိုရာရောဟောဒီဖြစ်ဖို့ကောင်းနေတယ်။အဲတိနံပါတ်1ကတော့အလို့သမားတွေဟာနစ်နာနေတယ်။တော့ဒီအချိုးအချင်းကိုကြည့်လိုက်တဲ့အခါမှာလည်းပဲအလို့သမားတွေတဲ့ကျိုးနေတယ်။ဒါကြောင့်မလို့ခုလုံးနေတဲ့အစီအစဉ်ကိုပြောင်းပြန်ဆန်လိုက်ကြအောင်လားတဲ့။ဥပမာဒီမှာတော်ကဗမာတီကအရင်ဆုံးစာအုပ်ဆက်ပြီးတော့မှသိစစ်တာတို့ဝါပါမီတို့လောရတယ်အဲ့လိုမလုံးနဲ့သိစစ်တာတို့ဝါပါမီတို့တွေကိုလုံးဝပါညာပြီးတော့ပြောတယ်အဲ့ဒီမှာထိုင်းဘက်ကရောဗမာဘက်ကရောဒီချင်းအဲစီးပွားရှာတာမှုတွေကိုသိသိကြကြပေါ်ပြကြတယ်ဦးဝင်းရှင်ကတော့ဒီလူစခန်းတွေကိုမရက်ပြန်ဆိုစစ်မယ်အဲစစ်ပြီးတော့ဆက်တဲ့တွေကိုဝိုင်းပြီးတော့ပေးကြတာပေါ့ပြီးတော့ဒီလောသမောဝင်ဤဌာနနဲ့တွေ့ပြီးတော့မှလည်းပဲပြောမယ်ပေါ့နော
်ထိုင်းရောက်မြန်မာလူသမားတွေကိုနေရာထိုင်ခင်းစားတောက်စရာကအစအကူညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့ထိုင်းရောက်မြန်မာတွေအတော်များများအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းတွေကိုပြောပြခဲ့တယ်လို့ဆိုပါတယ်
ဒီကတော့ထိုင်းရောက်လူသမားတွေ MOU တွေအစဒုက္ခရောက်နေရတယ်ကျွန်တော်ရုံးမှာပုံနေရတယ်ခြေပြက်လက်ပြက်ညှိုးချင်းမရသေးတာတွေပြီးတော့ထိုင်းပွဲသားတွေမြန်မာပွဲသားတွေပေါင်းပြီးတော့ဒီထိုင်းမှာလုံးချင်တိုင်းလုံးနေကြတယ်ဒါတွေပေါ့မရဲအဲ့ဒါတွေကျွန်တော်ကတော့နည်းနည်းလေးဖြည်းဖြည်းရောက်နေတင်ကြတာပေါ့
ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ကောရှိနေတဲ့ရွှေပြောင်းလို့သမား3တန်းကနေ4တန်းလောက်ရှိနိုင်တယ်ဆိုပြီးရွှေပြောင်းလို့သမားရေလှုပ်ဆောင်နေသူတွေကခံမှန်းထားပါတယ်ပြီးခဲ့တဲ့3လအတွင်းမှာထိုင်းနိုင်ငံရဲ့ဥပဒေသစ်ကြောင့်အလို့သမား4000ကျော်လောက်နေရပြန်ခဲ့ကြပေမဲ့လည်းနေ့စဉ်လဲရာခိုင်နှုန်းဝင်ရောက်နေသူတွေရှိနေတာကြောင့်ထိုင်းနိုင်ငံထဲမှာမြန်မာလူသမားတွေဟာညှော်နေသွားတာမရှိဘဲတိုးလာနေသေးဖြစ်ကြောင်းရွှေပြောင်းလို့သမားရေလှုပ်ဆောင်နေသူတွေကပြောဆိုနေကြပါတယ်ရှင်
မိုင်အေမှာသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအင်ကာညတိုက်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညကြက်မှာရှင် VOA မြန်မာပိုင်းအင်ကာနေည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲပြီးမှမကြာခင်တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဒီမြန်မာအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။မအီတန်စင်တင်ပြပေးပါမယ်ရှင်။
ဟိုတယ်ကမှန်သားနေရန်ကိုခွဲပြီးတော့အဲ့နေရာကနေဂီတဖြော်ပြပွဲကျင်းပတဲ့နေရာကိုလှမ်းပြီးတော့ပြစ်ခတ်ခဲ့တာပါတနတ်တန်စကြာကြာချင်းမှာတော့ဖြောက်အိုးပြစ်ဖောက်တန်းလို့ထင်ခဲ့ကြပြီမယ်လဲတနတ်နဲ့ပြစ်ခတ်နေတာလို့သိရချိန်မှာတော့အားလုံးကထိတ်လန့်ကြောက်ရွံ့မိတယ်လို့မျက်မြင်သက်သေတွေကပြောပြပါတယ
် Like somewhere falling
လူတွေဟာလဲပြိုသွားကြတယ်လို့ကြောက်လန့်နေကြအိုဟစ်ပြေးလွားနေကြပါတယ
် We ran
ပြေးလို့သာပြေးနေကြပြီမယ်ဒါဟာတနတ်တန်လားဆိုတာကိုတော့အဲ့ဒီအချိန်တုန်းကမသိချပါဘူ
း People just start
ကျွန်မပြီးမှဆိုလူတွေဟာကြီးစက်မှန်ပြီးလဲကြကုန်ပါတယ
် American သမိုင်းမှာ Las Vegas မြို့ကပြစ်ခတ်မှုဟာလူတအူးတဲကနေအသေးပြောက်အများဆုံးရှိခဲ့တဲ့ပြစ်ခတ်မှုကြီးဖြစ်ပါတယ်တနင်္လာနေ့နေ့လယ်တုန်းကတော့သမရဒုသမရနဲ့သမရကတော်တွေဟာတင်းဆုံးသူတွေအတွက်အင်ဗျူတော်မှာရည်စူးကျင်းပတဲ့ One Day ခြေကွဲပွဲအထိမ်းအမှတ်အခမ်းအနားကိုတက်ရောက်ပြီးတော့ငြိမ်သက်ဂါရဝပြုခဲ့ကြပါတယ်အမေရိကန်အလံတွေတိုင်တဝဲရှော့ချလွင့်ထူဖို့လဲသမရကညွှန်ကြားခဲ့ပါတယ်စစ်တပ်သမားလက်ချက်နဲ့တိတ်ဆုံးသူတွေထဲမှာပြစ်ခတ်မှုအတွင်းတခြားသူတွေကိုလိုက်လံကူညီနေတဲ့ရဲတပ်ဖွဲ့ဝင်တဦးလဲပါဝင်ပြီးတော့ဒီပြစ်ခတ်မှုမှာဒဏ်ရာရသူတွေအတွက်သွေးလူတန်းဖို့လူအများပြားတန်းစီဆောင်ဆိုင်ခဲ့ကြပါတယ်အင်ဗီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်က The memory of those who displayed the ultimate
စိတ်ကူးနဲ့ဘလုံးမမဆတွေးထွင်လို့မရတဲ့အမုန်းတရားအပေါ်တယောက်နဲ့တယောက်အပြန်အလှန်ဖေးမပြီးကိုကြီးစောင့်ရှောက်ခဲ့တဲ့ချစ်ချင်းမေတ္တာတရားရပြောက်တွေဟာဘရောမမေမိန်ပြောက်ကွယ်သွားမှာမဟုတ်ပါဘူး။အမေရိကန်တွေရဲ့စိတ်ဓာတ်ကိုဘရောမရိုက်ချိုးဖျက်ဆီးနိုင်မှာမဟုတ်ဘူးဆိုတာကိုဒီအဖြစ်ပြက်ကနှစ်ကာလကြာရှည်တန်အောင်တတိပေးနေမှာဖြစ်ပါတယ်
။ဒီတနတ်သမားဟာမကြသေးခင်ကမှအစ္စလမ်ဘာသာဝင်အဖြစ်ပြောင်းလဲခဲ့သူဖြစ်တယ်လို့ IS အကြမ်းဖက်စစ်သွေးကြွတွေကပြောဆိုပေးမယ်လေ။ဒီပြောဆိုချက်ကိုအတည်ပြုနိုင်တဲ့အချက်လက်တွေတော့စုံစမ်းစစ်ဆေးသူတွေကအရှာမတွေ့ခဲ့ပါဘူး။ရဲတပ်ဖွဲ့ဝင် Sheriff Joseph Lombardo က
This is an individual who was described as a
man တူးတယ်ပါဒါကိုဘလို့တားဆီးနိုင်ခဲ့မလဲဆိုတော့ကျွန်တော်လည်းစဉ်းစားလို့မရပါဘူ
း FBI ရရှိတယောက်က
No connection
ငါကချက်ပဲဖွဲ့စည်းရင်းနဲ့ဆက်ဆက်တာမျိုးတော့မရှိပါဘူ
းတနက်သမားဟာအပေးကက်ရရောသူဖြစ်ပြီးတော့လောင်းကစားလောက်ရတာကိုစိုက်နေတတ်တယ်လို့ Florida ကသူ့မိခင်အတွက်မုံပုံးတွေပေးပို့ခဲ့တယ်လို့မိသားစုဝင်တွေကပြောပါတယ်သူဟာရာဇဝတ်မှုကင်းရှင်းသူတူလည်းဖြစ်ပါတယ်တနက်သမားရဲ့ညီကိုတော်ဆက်သူ Eric Bordock ကဒါဟာစင်ကြယ်မဲ့တဲ့ပြစ်ခတ်ခဲ့မှုဖြစ်တယ်လို့ပြောပါတယ
် I mean my brother did this I
သူလုံးလိုက်တာကကျွန်တော်တို့ကပြစ်ခတ်ခဲ့တယ်လို့ပါပဲဆိုလိုတာကတော့ကျွန်တော်ကလေးတွေကိုလည်းပြစ်ခတ်ကောင်းပြစ်ခတ်နိုင်ပါတယ်တကယ်ကိုအန်အားသင့်တုံ့လုံမိတာထက်ပိုပါတယ်ဗျာ
နိုင်ငံရေးအရသုံးချတာမျိုးမပါဝင်မဲ့အခုလိုလူအများအများတေးစီခဲ့တဲ့ပြစ်ခတ်မှုမျိုးနောက်ထပ်ထပ်မဖြစ်အောင်ဘယ်လိုတားဆီးသွားမလဲဆိုတာကိုအခုခါမှအကျဉ်းနဲ့ဆွေးနွေးနေကြပါတယ်ဂီတဖြော်ပြပွဲကိုလာသူတွေရဲ့အိတ်တွေကိုစစ်ဆေးနိုင်ပေမဲ့လည်းအခုပြစ်ခတ်မှုကတော့အားလုံးကိုအပေါ်စီးကနေမြင်ရတဲ့ဟိုတယ်ခန်းကနေပြစ်သွားတာပါ Global Security Company ရဲ့ဦးဆောင်ညွှန်ကြားရေးမှူး David Katz က
This is a different dynamic.
အခုပြစ်ခတ်မှုကတော့တမူထူးကြပါရယ်အပေါ်စီးကနေမြင်ရတဲ့ဟိုတယ်ခန်းငှားတာကတော့ဂီတဖြော်ပြပွဲကျင်းပသူတွေကတားဆီးလို့မရပါဘူးဒါဟာတကယ့်ကိုအဆိုးဆုံးဖြစ်ရပါ
ဒီတနက်သမားဟာနေဗာဒါပြည်နယ်မက်စကီမြို့ကအသက်64နှစ်အရွယ်စတက်ဖန်ခရိတ်ဘော့ဒော့ဖြစ်ပြီးတော့ရိုင်ဖယ်တွေပါဝင်တဲ့တနက်အလတ်20လောက်ကိုသူနဲ့အတူတွေ့ခဲ့ရပါတယ်ရှင
်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သောဒရှင်တွေစောင့်မျှော်နေတဲ့ဒိုင်းရိုက်လေလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညဦးနဲ့ထုတ်လုပ်သူမတ်ဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတကာ PR နဲ့ဒီရခိုင်ရေးကိစ္စပါဒါနဲ့ဆက်ဆက်ပါတယ်အထူးဖြစ်တော့မြန်မာနိုင်ငံကဒီဒီမိုကရေစီပြင်ပြောင်းလဲမှုတွေလုပ်ပြီးတဲ့နောက်ပိုင်း2010-2012မှာနိုင်ငံတကာရဲ့ချဉ်းကပ်မှုကမြန်မာနိုင်ငံပေါ်ပြောင်းသွားပါတယ် PR တွေအတော်လေးလျော့သွားပါတယ်ဒါပေမဲ့အခုဒီနှစ်ပိုင်းထဲမှာရခိုင်ရေးကိစ္စတွေဖြစ်လာပြီးတဲ့နောက်မှာတော့ရခိုင်ဒီနိုင်ငံတကာရဲ့ PR တွေတော်လီမြင့်တက်လာပါတယ်အခုဆိုရင်အခုနောက်ဆုံးအချိန်ဒီမှာဆိုရင်နိုင်ငံတကာ PR လည်းမကဘဲနဲ့နိုင်ငံတကာရဲ့အရေးယူမှုပါလာတော့မဲ့အနေအထားမျိုးတွေ ကြုံလာရပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံတွားနေတဲ့ဒီမိုကရေစီပြည်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိဒီလိုမျိုးနိုင်ငံတကာရဲ့ဖိအားတွေကတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့သူက2ဦးရှိပါတယ်တဦးကတော့လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြမတည်င်းသိပ်ပံမြမ Journalism Institute MGI ကဦးစိန်ဝင်းဖြစ်ပါတယ်သူတို့2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ဦးအောင်မိုးစောကြားပါလားခင်ဗျာ
ကြားပါတယ်ဗျာကြားတယ
်ဟုတ်ကဲ့ကူအောင်မိုးစောကြီးခုနကကျွန်တော်ပြောသွားလို့ဘောနိုင်ငံတကာရဲ့ဖိအားတွေကရခိုင်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်းထန်ထန်ဖြစ်လာတယ်တော့နိုင်ငံတကာရဲ့အခုလိုအထူးဖြစ်ကုလသမဂ္ဂမှာလည်းဖြစ်တယ်လို့ပဲဒီ American England ဒီနိုင်ငံတွေရဲ့ပြည်မထနာဝေဖန်မှုတွေကလည်းတော့ဖြစ်လာတယ်ရေးယူမဲ့လက္ခဏာမျိုးဆိုလို့ရှိရင် England ဆိုစပြီးတော့ဒီစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်သုံးသပ်နေတာရှိတယ် American ဘက်မှာလည်းလွှတ်တော်မှာဒါနဲ့ပတ်သက်လို့မြန်မာပေါ်သူတို့ထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြန်သုံးသပ်ဖို့အတွက်တိုက်တွန်းမှုတွေရှိလာပါတယ်အဲ့တော့နိုင်ငံတကာရဲ့ချီးကပ်မှုအထူးသဖြင့် UN နဲ့အနောက်နိုင်ငံတွေရဲ့ချီးကပ်မှုပေါ့ဒီရခိုင်ရေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုမြင်ပါလဲခင်ဗျာအရင်ဆုံး
ဟုတ်ပေါ့ကျွန်တော်အထင်ကတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီအရေးယူဆောင်မှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့သိကြတယ်သို့တော်လည်းဘယ်လိုပုံစံနဲ့အရေးယူဆောင်မှုတွေလောက်လာမလဲဆိုတာကတော့ဟိုနည်းနည်းလေးစဉ်းစားရရှိတယ်အဲ့မှာဟိုနှစ်ချက်တော့ရှိရပေါ့တစ်ခုကဟိုကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အခုပြောဆိုနေရတာကလူခွင့်အချို့ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်လူခွေကြုတ်ချိုးပေါမှုတွေတော့အကျေအပြည့်အစုံဖြစ်နေတယ်။နောက်တစ်ခုကဒီဟိုကမ္ဘာကူလသမဂ္ဂဆိုလို့ရှိရင်က ethnic cleansing ဆိုတဲ့တကယ်ကိုပဲပြေးဆန်တဲ့ဒီအတုံးနှုံးနဲ့သုံးပြီးတော့တောင်ပကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ဆွဆွမ်းမှုတွေရှိတာပဲပေါ့။အဲ့ဒီအတွက်ကတော့ချိန်နေတယ်ကျွန်တော်လက်ရှိဒီကျွန်တော်တိုင်းပြည်ရဲ့ဒီကိစ္စလေးဒီတမ်းတော်နဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်မှုကိစ္စလေးအဲ့လိုကိစ္စမျိုးတွေကတော့ကျွန်တော်တို့သူတို့ဖြတ်တော့ကောင်းဖြတ်တော့မယ်အချိန်လေးရှိရယ်သို့တော်လည်းအခြားပေါ့နော်ဒီမိုကရေစီရေးနဲ့ပတ်သက်တဲ့သူရဲ့အထောက်အကူတွေခဏကျွန်တော်တို့တိုင်းပြည်တော်သူတစ်ဖြစ်တော့ဒီ state building ကိစ္စတွေနဲ့ပတ်သက်လို့အထောက်အကူတွေနဲ့ပတ်သက်လို့တော့ဟိုရုပ်မရုပ်ဆိုတာကျွန်တော်နေကတော့မသေးကြသေးဘူးလို့ကျွန်တော်အဲ့လိုပဲထင်ပါတယ်ဒါမဲ့ကျွန်တော်အဓိကစိုးရိမ်တာကကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံတကာရဲ့ perception ပေါ့ဒီနိုင်ငံပြည်သူတွေရဲ့အမြင်အဲဒါကတော်တော်ကိုကျသွားတယ်လို့ကျွန်တော်ထင်တယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ကတော့ဟိုကျွန်တော်တော်တော်ပြန်ပြီးတော့ကြိုးစားယူရဆိုတော့ကျွန်တော်အနည်း30 40လောက်ဒီမိုဆေးလှူရှားမှုမှာကျွန်တော်တိုင်းပြည်ကဟိုတော်တော်ကိုပဲဟိုထက်ထက်ဝင်ဆောင်ရွက်ခဲ့တယ်တကယ်ကိုအနည်းနာခံပြီးတော့ကျွန်တော်ပြည်သူတွေဆောင်ရွက်ခဲ့တယ်အဲ့ဒီအတွက်နိုင်ငံကကျွန်တော်ပြည်သူ့ရေပေါ်မှာမြင်နေတဲ့လူခွင့်နဲ့ပတ်သက်လို့ဒီမိုကရေစီနဲ့ပတ်သက်လို့အမြင်အရန်ကောင်းနေတဲ့အချိန်မှာအခုတစ်လနှစ်လအတွင်းမှာကရုပ်ကြီးပြန်ကျသွားတယ
်
ကျလာမှတော်တော်အောက်ဆုံးထိပြန်ကျသွားတယ်လို့ကျွန်တော်အနေနဲ့အဲ့လိုယူဆတယ်အဲ့ဒီ perception ကိုအဲ့ဒီအမြင်ကိုပြန်အလှည့်ပြောင်းလုပ်ဖို့ကတော့ဟုတ်တတော်လေးကိုကျွန်တော်အချိန်ယူရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်တယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာလက်ရှိမြန်မာဆိုးရရဲ့မူဝါဒပေါ့ပြောမဆိုရင်အခုဆိုးရအုပ်ချုပ်နေတဲ့ energy ဆိုးရကပြောမဆိုရင်တချင်တော့ကလူခွင့်ရေးနဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့တော်တော်လေးရှည်တာနေပြီးတော့ပြောဆိုခဲ့တယ်ဒေါက်ဆန်းစုကြည်ရဲ့လူခွင့်ရေး icon ဆိုပြီးတော့ကိုနိုင်ငံတကာသတ်မှတ်တာခံခဲ့ရတယ်ပေါ့ဒီအဆိုးရကရဲ့လူခွင့်နဲ့ပတ်သက်တဲ့စံနှုန်းစံထားတွေကပေါ့ခုနနိုင်ငံတကာပြောနေလို့တကယ်ပဲဖြစ်နေပြီလားကိုအောင်မှုဆိုရဲ့တုံ့တက်ချက်သိကြပါတယ်
ကျွန်တော်အထင်ကတော့ဒီအစိုးရဟိုလက်ရှိဒီလက်ရှိဒီအစိုးရအနေနဲ့ပြည်သူလူထုကိုသတိသက်သာဘယ်လိုအခြေအနေမှာသူတို့ရပ်တည်နေရပါလိမ့်ဖြစ်နေရဆိုတာကပုံမှန်ကျွန်တော်တို့ပြောတဲ့အလေးစားကျွန်တော်မရှိဘူးမရှိတဲ့အခါကျကျွန်တော်တို့ခံမှန်းခဲ့တယ်ဟိုတလောကနိုင်ငံတော်အတိုင်းအမြံပုံကူကဒီ diplomatic briefing ဆိုလုပ်တယ်အလုပ်ရဲ့အခါမှာလည်းပဲကျွန်တော်နားလည်မှုကတော့လက်ရှိတိုင်းပြည်မှာဖြစ်ပျက်နေတဲ့ကိစ္စတွေနိုင်ငံသားဆွဆွပြောဆိုမှုတွေနဲ့ပတ်သက်လို့ဟိုတိတိကျကျတိတိကျကျဟိုရှင်းရှင်းလင်းလင်းပြောသွားတာကျွန်တော်မတွေ့ရဘူးဆိုရဲအခါကျတော့ဒီလူခွင့်ရေးနဲ့ပတ်သက်လို့ဒီဒီမိုကရေစီရေးနဲ့ပတ်သက်လို့ဟိုအထူးသဖြင့်လူခွင့်နဲ့ပတ်သက်လို့ပေါ့နော်ဒီနဲ့ပတ်သက်လို့ရှိရင်ဘလူအခြေဘလူအခြေခံဘလူရည်တည်မှုမျိုးနဲ့ဘလူရည်တည်ဆောင်ရွက်နေရဆိုတော့အဲ့နဲ့ပတ်သက်လို့ ကျွန်တော်အနေနဲ့နည်းနည်းဝေဝါးဖြစ်တယ်လို့ကျွန်တော်အဲ့ဒီကိုပြောပြနေ
ဟုတ်ကဲ့ခင်ဗျကျွန်တော်ဦးအောင်မှုစောလီလိုက်မှာခဏနေပြီးပါအောင်ဦးစိတ်ဝင်းကိုကျွန်တော်ဖိတ်ခေါ်ကြင်ပါတယ်ဦးစိတ်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ဦးစိတ်ဝင်းကျွန်တော်ခုနဆွေးနွေးလို့ပါလက်ရှိနိုင်ငံတကာ PR တွေအတော်လေးပြင်းထန်လာတာဦးစိတ်ဝင်းတို့လည်းသိပါပါအဲ့တော့ဒီ PR တွေကလက်ရှိမြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီပြုရင်ပြောင်းလဲအပေါ်မှာဘယ်လိုများတက်ရောက်မှုတွေရှိလာတယ်လို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအပြင်ခုပြောင်းနေတာကိုကြည့်လို့ရှိရင်ဒီအစွမ်းဒီနပိုင်းရှိတာပေါ့တပိုင်းကနိုင်ငံတကာတိုင်းဝမ်းရဲ့ကူညီတန်ဖိုးမှုနော်ဒီအားလည်းနိုင်ငံတကာတိုင်းဝမ်းဆိုတာဒီမိုကရေစီနိုင်ငံတွေပြောတာပေါ့ဒီမိုကရေစီဒီနိုင်ငံတွေပြောတာတော့နောက်တိုင်းနိုင်ငံတွေနောက်တစ်ပိုင်းကတော့ယူနီယံနဲ့ယူနီယံမှုနဲ့နိုင်ငံကြီးရဲ့ဆက်ဆက်မှုရှိနေတယ်အဲ့တော့ဒီနေ့မှာကျွန်တော်တို့နိုင်ငံရင်းနှီးမြှုပ်နှံမှုက25ရာခိုင်နှုန်းကျသွားလိမ့်မယ်လို့ကျွန်တော်တို့ဟိုမှန်းကြတယ်ဒီနော်ဒီတန်တမန်ရဲ့ကြားထဲမှာမှန်းသားကြတာလို့ရှိတယ်အဲ့တော့ဟိုကျွန်တော်တို့ကဟိုပုံမှန်အဖြစ်2012မတိုင်ခင်မှာရင်းနှီးမြှုပ်နှံမှုအပိုင်းကလာတာတရုတ်ကပဲရှိတယ်အဲ့ဒါကျွန်တော်နိုင်ငံကဒီကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေပေါ့စင်ကာပူတို့ Thailand ဂျပန်ဆက်အိန္ဒိယပေါ့နော်ဒါပေမဲ့နောက်တိုင်းကနေဝင်လာတဲ့အခါမှာအခုအားကြတော့ဘာဖြစ်လဲဆိုတော့ကမ္ဘီကသူကအစိုးရတရားတော့တုံးပါတယ်အစိုးရတရားတော့တုံးပြီးတော့ပြည်သူတွေပြောကြတယ်ဒါပေမဲ့ကုမ္ပဏီကမသွားရကြဘူးဒါဆိုသူတို့ရဲ့လုပ်ငန်းကို public pressure အနေနဲ့ဖြစ်လာမှသူတို့ကကြောက်တယ်အဲ့ဒီဟာကြာတော့နောက်ပြီးနိုင်ငံအတိုင်းဝန်ကိုကူညီတပ်ဖို့မှုဆိုတဲ့ခါပေါ့ဥပမာပြင်ကျွန်တော်တို့ပုံမှန်အဖြစ်ကအော်တိုဘာလောက်ဆိုရင် budget တွေကပြန်ပြီးတော့ကြီးလုပ်ကြတာဦးနော်ဘလောက်ပတ်စံနေပိုးလဲနောက်ပြီးတော့ဘယ်ဘယ်အားတွေလာမလဲအဲ့ဒီမှာပြီးလို့အနေထားမျိုးမှာဒါမျိုးတွေဖြစ်လာတယ်ဆိုတဲ့ဟာကနှုတ်လက္ခဏာဆောင်နဲ့ဥပမာပြင်ရန်ကုန်အစိုးရကပြီးခဲ့တဲ့ဇူလိုင်လတည်းကဒီဥရောပကိုသွားတဲ့ကတည်းကဥရောပမှာမေးတာရေတက္ကသိုလ်ကိုရမ်းမေးတယ်မဖြေနိုင်ဘူးအခုပြဿနာဖြစ်လာတယ်ပို့ပြီးတော့ဆိုးလာတယ်အဲ့တော့ဒီနှစ်ကပြောရလို့ရှိရင်စီးပွားရေးရလဲကြားတယ်ကျွန်တော်ပြောရတယ်ကစံ့ဝင်စံ့ဘူးကဟိုကထိုးကြလိမ့်မယ်နောက်ဆိုးရစနေခိကြလိမ့်မယ်အဲ့ဒီလိုဖြစ်လာတဲ့ဟာကကျွန်တော်တို့နိုင်ငံရေးကသွားပြီးတော့ကံမှုတွေဖြစ်စေနိုင်တယ်။လောလောဆယ်မှာတော့ကျွန်တော်မြင်တာ tension တော့မဖြစ်တော့သေးဘူး။သို့တော်လည်းပဲအနှုတ်လက္ခဏာတွေကြားတဲ့ဟာတွေဖြစ်လာနိုင်တဲ့အလားအလာတွေရှိပါလေ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကကိုစင်ဝင်းကိုစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးပါဘူးဆိုရင်အင်္ဂလန်ကနေပြီးတော့ Britain ကနေပြီးတော့မြန်မာနိုင်ငံကတပ်အရာရှိတွေကိုတင်နန်းပြတာတွေကိုရက်ဆိုင်လိုက်တယ်ပေါ့ဒါမျိုးဆက်ပြီးတော့သူတို့ရေးယူတာတွေတွေ့တော့စစ်တပ်နဲ့ဆက်ဆံရေးကိုပါဒီဘက် American ဘက်မှာလည်းအလားတူပဲပြောတာဆိုတာတွေအလွတ်တော်အမှတ်တွေကြားထဲမှာဆွေးနွေးတာတွေရှိလာပါပြီခင်ဗျအဲ့တော့စစ်တပ်နဲ့ဒီအရင်တော့နောက်နိုင်ငံဆက်ဆံရေးက2012မှာတော်လေးကောင်းလာတယ်တင်နန်းတွေခေါ်ရဲနောက်ပြီးလေးလာရေးထွက်ကြတယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာဆက်ဆံရေးအခုအနေအထားမျိုးဖြစ်လာတဲ့အခါမှာထိကြိုက်လာနိုင်လို့ရှိရင်မြန်မာဒီမိုကရေစီရေးပေါ်မှာတော့သွားမတက်ရောက်နိုင်ဘူးလား
စစ်တပ်နဲ့ဆက်ဆံရေးကိုဟိုကကိုနာကဒီတဲ့လိုမျိုးပေါ့စစ်တပ်ကိုတင်နန်းပေးတာတွေရုပ်တော့မလားဒါမျိုးတွေပေါ့နော်စစ်တပ်ကို reform အတွက်ကိုသွားရမှာဒါပေမဲ့အဲ့ဒီဟာနဲ့ပတ်သက်ရင်တော့သံတမန်ဂျားတွေကကျွန်တော်နားလည်ဘလောက်ကတော့ဟိုလွန်ဆွဲနေတော့မှရှိတယ်တချို့ကလည်းမဟုတ်ဘူးဒီလိုမျိုးအချိန်လေးကမှဒါပို့ပြီးတော့တော့မှ reform ဘက်ကိုသွားပြီးပို့စစ်တပ်ကိုပြည်သူကြောင့်လည်းနားလည်အောင်လုပ်ဖို့စသဖြင့်ပေါ့နော်ဟိုသွားကျင်တဲ့ဟာမျိုးတွေလည်းရှိနေသေးတယ်တို့တော့လည်းတခုလို့ရှိတယ်ဟိုကခုနကွာမိုးတော့ပြောသားတယ်လေဒီကျွန်တော်တို့ public perception ပေါ့အနောက်တိုင်းလူဖွဲ့ပြီးမှာကဘယ်လိုဖြစ်သွားလဲသူက sentiment ရပါတော့ဟို human rights ဆိုတဲ့ဟာကအခြေခံတည်းပြီးအဲ့ဒီဟာရှိတယ်အမှလူငယ်တွေနဲ့ပတ်သက်ပြီးတော့ဒီ status ပေါ့အဲ့ဒီဟာမဖြစ်ဘဲဟာမျိုးတော့ကဒီသူတို့ဈာထဲမှာကြားရတာတမျိုးကြီးဖြစ်နေတယ်နောက်ပြီးတော့သူကဖြူမဲပဲနားလေကျွန်တော်တို့ရွှေဖြူးတဲ့နိုင်ငံမျိုးနားမလည်ဘူးလေတာမန်လူဈာထဲမှာအဲ့တော့အပြူမဲကကျွန်တော်တို့ကဒီလိုကြီးဖြစ်နေပြီးတော့ဒီတစ်ဖက်မှာရိုးရင်းကဒီနယ်ကြီးတွေကဒီခံရတဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ public pressure ကိုသက်ဆိုင်ရာနိုင်ငံတွေကအာဏာပိုင်တွေကတုံ့ပြန်တဲ့အခါမှာအကျိုးဆက်ကြီးဖြစ်တတ်လာတာပေါ့နော်အဲ့ဒီလိုမျိုးတော့ဒုံဆွဲမှုတွေတော့ရှိနေကြတယ်
ဟုတ်ကဲ့ခင်ဗျကူအောင်မှုစောဥစိန်ဝင်လေးတိုင်းပေါ်မှာခဏနေပြပါတော့ရှင်နေလှည့်ပြီးကျင်ပါလေရင်စုံတော့ရှင်တူဖြစ်တဲ့ကိုနေမျိုးအောင်လေးတိုင်းပေါ်ရောက်နေပါကြီးကိုနေမျိုးအောင်တူတူတိတ်တူဆွနေလို့ရပါတယ်ခင်ဗျမင်းမြိုင်းလည်းမင်းမြိုင်းလို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်ပြည်ကျင်တော့ဒီဖစ်တဲ့ဆက်ဆက်ရေးဆိုတဲ့အကြောင်းလေးပါကျွန်တော်ဖစ်တဲ့ဆက်ဆက်ရေးကကြားချင်းလာလို့လည်းပြောလို့မရခင်ဗျဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်အရင်တလောကပဲဒီအိန္ဒိယလိုဘာလို့နေလဲဒီအဲ့လိုအဆက်ပြေကြီးပေါ်မလာရတွေ့ရတယ်အားလေးကျွန်တော်ပြောရမယ
်ဟုတ်ကဲ့ပါခင်ဗျအခုနေမျိုးအောင်သူရဲ့အမှတ်ချက်လေးဝင်ပြောတာပေါ့နော်နောက်တစ်ယောက်ကတော့မင်းပြဦးမောင်ကျော်စံပါက ဥမောင်ကျော်ဇန်ဆွေးနွေးလို့ရပါတယ်အဲဥမောင်ကျော်ဇန်ဥမောင်ကျော်ဇန်ဥမောင်ကျော်ဇန်ကြားပါလားခင်ဗျဥမောင်ကျော်ဇန်လိုင်းကြပါပါလေโอเคကျွန်တော်အဲ့တော့ကိုစိန်ဝင်းကိုပဲကျွန်တော်မေးချင်ပါလေကိုစိန်ဝင်းခုနကပြောထားတဲ့အခြေအနေလေးပေါ့ဒီ public pressure ခုနကပြောလို့ပေါ့ဒီအနောက်နိုင်ငံမှာရှိတဲ့လူဖွဲ့စည်းတွေကနေပြီးတော့မြန်မာနဲ့ပတ်သက်လို့အမြင်ပြောင်းသွားတယ်ဒီ public pressure တွေနောက်တစ်ခုကတစ်ဖက်မှာတန်တမာကြီးရဖီရတွေဒီအနေအထားပေါ်မှာမြန်မာဆွေးရဘက်ကတုံ့ပြန်ကင်တွယ်ပုံပေါ့အဲ့ဒါနဲ့ပတ်သက်လို့ရောဂျင်းနဲ့အရာပွဲရှိလားကိုစိန်ဝင်းအမြင်သိချင်ပါလေ
လက်တော့အနေနဲ့ကြည့်ရရင်တော့မြန်မာဆွေးရဘက်ကတုံ့ပြန်မှုကဟို proactive မဖြစ်သေးဘူးနော်ဟိုတော့ဟိုဘယ်လိုဟိုတုံ့တုံ့ပြန်တာပဲဒါပေမဲ့တိနေတယ်သိပြီးတော့ဟိုကလေဟိုကိုယ့်ရဲ့ပုံမှုပေါ်မှာပဲအရန်တိုင်လာတယ်ဒီဟာကိုဟိုဒီ site ကတကယ်ပဲဖဲနေဝင်ယူဆိုင်ပြီးတော့နည်းနည်းဆိုဒါမျိုးကချက်ချင်းနည်းနည်းဆိုတာတုံ့ပြန်တာဟိုအဲ့လိုမျိုးလောက်ဆံမရှိသေးဘူးတစ်ခါမှလည်းအဲအဲ့တော့ဘာဖြစ်လဲဆိုတော့အော်နိုင်ငံအတွက်ဒီမိုကရက်တစ်နိုင်ငံတွေကစဉ်းစားတာကအာမြန်မာဆိုရအခုတော့စမ်းစစ်ကြီး policy ရပါလို့ဒီတရုတ်ဘက်ကိုရှင်းပို့ပြီးတရုတ်ဘက်ကိုပြန်ပြီးတော့ရောက်နေတာမြန်မာကြီးအနေနဲ့2012မတိုင်မြတ်အချိန်ကြီးကပြန်ပြီးတော့ကတ်နေလားဆိုတော့ဆိုရမရှိရမြန်မာဆိုရကအဲ့ဒီဟာကိုကိုက်တယ်ဖို့တူတယ်အခုကအိန္ဒိယနိုင်ငံနဲ့ပတ်သက်တော့ဥပမာအာဆီယံလိုဟာမျိုးကတော့ဝေဘာဝရှိနေတယ်နော်ဒီဒါပေမဲ့အင်ဒိုနီးရှားတို့မလေးရှားတို့ကသူတို့လည်းဖီအားတွေယူဆိုင်ရရတယ်မြန်မာနဲ့ပတ်သက်ပြီးတစ်ခုလည်းပေါ့နောက်အဲ့လိုမျိုးပေါ့အိန္ဒိယကတော့တက္ကနာဖြစ်သွားခုနပြောတဲ့မှန်ပါတယ်အိန္ဒိယကကျွန်တော်တို့နဲ့လာပြီးတော့လာရင်လာပြီးပါပေါ့နော်အဲ့ဒါပေမဲ့အဲ့ဒါနဲ့မလုံတော့ဘူးကျွန်တော်တို့ democratic transition ကိုမထိခိုက်အောင်ဆိုရင်ကျွန်တော်တို့ဒီချက်ပို့ပြီးတော့ active ဖြစ်ဖို့တော့ပြင်နေနေတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်ရှိတူပြန်ပြီးတော့အလှည့်ပေးကြပါလေဥမောင်ကျော်ဇန်လီလိုင်းပေါ်ပြန်ရောက်နေပါပြီဥမောင်ကျော်ဇန်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ဆွနီလို့ရပါတယ်ခင်ဗျာတူပေါ့
ဟု
တ်ကဲ့ဆွနီလို့ရပါဥမောင်ကျော်ဇန်
ဟုတ်ကဲ့အခုဒီအစိုးရဟိုနိုင်ငံကဖိအားပေးနေတယ်ဆိုတာကအစိုးရကအရင်ကတည်းကသူကဟိုခေါင်းဆောင်ဖြစ်တဲ့ဟို NLD ခေါင်းဆောင်ကိုယ်တိုင်ကစုရအမျက်ကြီးယူခဲ့တာကိုနိုင်ငံကဖိထားတဲ့စုရဒီစုရရဲ့ငုံကြိုးတွေအခုခံရတာလို့ကျွန်တော်တို့ကမြင်နေနောက်တခါကလားလေဘင်္ဂါလီလေးပြည်ပလေလိုက်ကနေပြီးတော့ဟိုဒီအောင်ဒေါ်ဆက်စုကြည်ကိုပြေးခဲ့ပါလေအကူညီပေးခဲ့ပါလေဆိုတာပြောနေတယ်။ဒါကျွန်တော်တို့ရဲ့ခိုင်တဲ့ဘက်ကတော့သူတို့အပေါ်မှာခံရရှိတယ်။ပြီးတော့အခုတော့ဖြစ်နေတဲ့ပုံကဒီအစိုးရလုပ်ပုံကိုင်ပုံနဲ့ကတော့ဒီကလားလေထွက်သွားပါလေပြေးတယ်ပြေးပါလေဆိုတဲ့ကလားလေအခုပြန်ခေါ်နေတာကြည့်တော့ကျွန်တော်တို့ရခိုင်မြာဒီအစိုးရလက်ထက်မှာပဲကျွန်တော်တို့ဆုံချင်းတော့ပဲအဲ့လိုမြင်နေရတယ်။
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့ကတော့ဒီမိုကရေစီတော့ဘာလို့ဆက်ရှင်တော့ဘာလို့ကျွန်တော်တို့ကတော့တိတ်အရေးမလုပ်ဘူးတာဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကကိုတိုင်ကိုပြည်ကိုမျိုးကိုပဲလိုချင်တယ်ဒီဗမာအစိုးရလက်ထက်မှာအစဉ်ဆက်ကျွန်တော်တို့နှစ်ပတ်ခုနှစ်စနေမှာရှိပြီရခိုင်မြေတွေအများကြီးဆုံးရှုံးသွားပြီကျွန်တော်တို့ရှင်မဖြူကျွန်းတို့ရခိုင်ပင်လယ်ပဲပင်လယ်ပင်လယ်တို့အခုမောင်တွန်းနဲ့ပူတိတော်ရေးတော်ဆိုတာဒီပုံအတိုင်းသွားနေလို့ကတော့မကြခင်ဆုံးရှုံးမယ်ဆိုတာကျွန်တော်တို့စိုးရင်နေတာ
ဟုတ်ကဲ
့ကြောင်းကျွန်တော်တို့ဒီအစိုးရလုံပုံခိုင်ပုံကားဖြင့်ကျွန်တော်တို့အများကြီးလုံနေသေးတယ်။တရားရုံးတွေနဲ့ပူးပေါင်းပြီးတော့ဘယ်တော့မှလည်းသူကဆွေးနွေးခဲ့တာမရှိဘူး။တရားရုံးတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးဖို့လိုတယ်။ဘာဖြစ်လို့လဲ။တရားရုံးတွေကိုတရားရုံးကိုပူးပေါင်းဖို့လိုတယ်တရားရုံးနဲ့။အဲ့ဒါပဲကျွန်တော်တို့မြင်တယ
်။ဟုတ်ကဲ့ခင်ဗျာ။ဦး
တော့ဘယ်လိုပဲဖျားပေးပါစေ။အဲ့ဒီဖျားဟာအရေးမကြီးဘူးလို့မြင်နေကျွန်တော်တို့
ဟုတ်ကဲ့ဥမောင်ကျော်ဇန်သူ့ရဲ့မြင်မှာကျွန်တော်ကိုအောင်မှုဆောင်ဥအောင်မှုဆောင်ကိုလှည့်ပေးခြင်းပါလေဥမောင်ကျော်ဇန်ရခိုင်ဒေသခံရခိုင်လူမျိုးတယောက်ရဲ့ခံစားချက်သူပြောသွားတာရှိပါတယ်သူ့ရဲ့စိုးရင်ချက်ပေါ့အတိကနေမြေဆုံးရှုံးမယ်ဆိုတဲ့ဒီစိုးရင်ချက်တည်နဲ့ပတ်သက်လို့ဒီအခြေအနေနဲ့ပတ်သက်လို့ရောကိုအောင်မှုဆောင်ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟိုကျွန်တော်အဓိကကျွန်တော်ပြောချင်တာကတော့နောက်ဒီကျွန်တော်အဓိကပြောချင်တာတော့ကျွန်တော်အချင်းချင်းတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်နောက်ကကျွန်တော်တို့တိုင်းပြည်ထဲမှာနေတဲ့ community တွေအဲ့ဒီလိုပဲကျွန်တော်တို့တိုင်းပြည်ကနိုင်ငံတကာနဲ့တိတိကျကျပူးပေါင်းဆောင်ရွက်ဖို့လိုတယ်။တိတိကျကျစကားပြောဖို့လိုတယ်။အပြန်ပြန်အလန်လန်တိတိကျကျနားထောင်ဖို့လိုတယ်။ဒါနော်။အဲ့ဒီလိုအခြေအနေမရှိဘူးဆိုလို့ရှိရင်ခုနဟိုပါပေါ့။ခုနဟိုခုနတော်တော်ရှင်ခုနဟိုကျွန်တော်တို့ဟိုအကိုကြီးတူပြောသွားသလိုပဲအဲ့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တယ်။ဒါကဟိုကျွန်တော်ဥပမာဟို US briefing ဟိုတလောကအောက်လွှတ်တော် briefing လောက်တဲ့အခါမှာတိတိကျကျပြန်ပြီးတော့နားထောင်ကြည့်ပါအဲ့ဒီမှာလွှတ်တော်အမတ်ယောက်ကဘာပြောလဲဆိုတော့ကိုတိုင်းကိုပြူတယ်ဂျီထဲမှာရှိတယ်တဲ့
ပြည်သူတွေကိုတကယ်ပဲမဆောက်ရှောက်နိုင်ဘူးဆိုရင်အဲ့မဆောက်ရှောက်နိုင်တဲ့ဒေသကိုပေးလိုက်ဖို့တဲ့သူများကိုအဲ့လိုသဘောမျိုးပရိုပုတ်လုပ်တဲ့သဘောမျိုးပြောသွားတာတွေ့ရတယ်ဒီအလားအလာတွေကကျွန်တော်တိုင်းပြည်ကမကောင်းဘူးကျွန်တော်တိုင်းပြည်ကမကောင်းသလိုတခိုင်ဒေသကမကောင်းဘူးအဲ့တော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်လာရဆိုလို့ရှိရင်အဲ့ပြဿနာတစ်ခုကိုတည်တည်ချာချာကြည့်ပြီးတော့တည်တည်ချာချာစကားပြောဖို့ဆွေးနွေးဖို့နော်ဟိုအချင်းချင်းအပြန်အလှန်ဟိုဘလကောလဲစာနာပြီးတော့ဟိုအလုပ်လုပ်ကြဖို့အရန်အရေးကြီးတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်အခုဟာငါတို့ကျွန်တော်တိုင်းပြည်မှာကျွန်တော်ခံစားရတာပေါ့နော်ငါတို့ပဲမှန်တယ်သူတို့ကသွားတယ်ငါတို့ကသာဟိုဒီတိုင်းပြည်ကိုပိုင်တယ်သူတို့ကသူတို့နဲ့မဆိုင်ဘူးစသဖြင့်အဲ့လိုယက်တီချက်မျိုးနဲ့ကျွန်တော်ယက်တီပြီးတော့လူတိုင်းကိုကျွန်တော်တုံ့ပြန်နေမယ်ဆိုလို့ရှိရင်ခုနကိုတယောက်ပြောသွားတဲ့အန်ဒီအမျိုးကျွန်တော်တို့မှာရှိတယ်။အဲဒါကြောင့်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်အစိုးရအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်ရခိုင်ပြည်သူတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ပဲဖြစ်ဖြစ်เนาะကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့လူမျိုးစုံဘာသာစုံပြည်သူတွေနဲ့စစ်စစ်ကြလက်တွဲပြီးတော့အလုံးလုံးနိုင်မှုလိုတယ်စကားပြောနိုင်မှုလိုတယ်ဒါအပြင်ကဘာကဘာတွေပြောနေသလဲနိုင်ငံတကာကဘာတွေပြောနေသလဲသူနဲ့ပြည်ပြည်ချာချာလက်တွဲပြီးတော့အလုံးလုံးမှခုနလိုပြဿနာမျိုးတွေကိုကျွန်တော်ရှောင်ရှားတိုင်ပြိမယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ကိုသားရေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တော့ချစ်တူလှည့်ပေးချင်ပါတယ်ကိုမင်းမင်းဆွေးနွေးလို့ရပါတယ်တူပေါ့အ
ေးဟာကိုဟာကျွန်တော်မြင်တာကတော့နိုင်ငံတကာဖီအားပေးတယ်ဆိုတာကတော့ဟိုဒေါ်စန်းစုကြည်အနေနဲ့အဲဟိုဒီရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ကနှစ်ခေါက်လောက်သွားလေ့လာရပေါ့နော်လေ့လာတဲ့အခါကျတော့အဲ့ဒီပေါ်မှာနိုင်ငံတကာကကုသသမဂ္ဂ UN ကရုံးနေမျိုးတွေကိုသူကကိုယ်ဝင်နေသူ့အနေနဲ့ကျွန်တော်တို့ကတော့ဖွင့်ပေးစီခြင်းနေပေါ့သူကဥပဟမလုပ်တဲ့အခါကျတော့နိုင်ငံတကာကလည်းသူ့ပေါ်အရင်စောင်းတာပေါ့နောက်ပြီးတော့ကိုပြည်ကနိုင်ငံကြီးငါလေးကကျွန်တော်လည်းလက်ချက်ပြောတာသူတို့တို့ပေါ့နော်ဟို
ဆရာလည်းသူ့ကိုရအောင်ဟုတ်ကဲ့ဟုတ်ကဲ့ပြောပါ
အဲ့တော့ကိုပြည်နယ်ကလည်းသူတို့ဖွဲ့စည်းရေးအစကြီးပဲတဲ့ကျွန်တော်တို့မြင်တာပေါ့နော်ကိုပြည်နယ်ကစခေါ်ရတာကသူကပါတီအားလုံးကိုသူကရပ်ပတ်လုပ်ပြီးတော့မှမီတင်းပြီးတော့ခေါ်ရမှာရအဲ့လိုမခေါ်ဘဲနဲ့သူကရည်ရွယ်ချက်ကတော့ကောင်းပါတယ်ကိုယ်ကရည်ရွယ်ချက်ကသဘာဝကိုမနေတာကုလသမဂ္ဂလည်းပုံကူမျိုးချပြတိုးပြီးနေရည်ရွယ်ချက်ကောင်းပြီနေဟိုပါဘို့ step by step မကြည့်ဘူးဗျာပုံစံကြမကြောက်ဘူး political policy ကြမကြောက်ဘူးကျွန်တော်တို့ကအဲ့လိုမြင်တာပေါ့ဗျာနော်ဟုတ်ကဲ့အဲ့ဒါလေးတော့နည်းနည်းပြောနေတာအများကြီးချားလိလဲပြလိုက်ပါအောင်နော်
ဟုတ်ကဲ့ပါခင်ဗျာကုမင်းမင်းကျေးဇူးပါကျွန်တော်အခုစိတ်ဝင်းကိုမေးချင်ပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့အခုကုလသမဂ္ဂနဲ့ပတ်သက်လို့ရောအခုခုနကကုမင်းမင်းပြောသွားတဲ့ထက်မှာရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂဖွဲ့တွေလွတ်လပ်လှုပ်ရှားခွင့်ပေးပါပါညာသူတို့ပြောသွားတယ်ရှိပါတယ်အဲ့တော့လက်ရှိအစိုးရကရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုကင်တွယ်ဖြေရှင်းနေတာနဲ့ပတ်သက်လို့ရောအားနည်းချက်အားသာချက်ကုစိတ်ဝင်းပါတွေ့လဲခင်ဗျာ
ဒီတော့ဆန်းစုကြည်အနေနဲ့သူကကျတော့ဟိုသူကမဟာပြူအနေနဲ့ကြည်ပြီးတော့လုပ်တယ်ပေါ့နော်ဒါပေတူအမြင်နေမှာသူကဒီမြေကြီးမှာပြည်ပဒအလလလမ်းစဉ်နဲ့ချင်းတက်မယ်ဆိုတဲ့ဟာပေါ့အဲ့ဒါကြောင့်ကိုဖီအန်နန်ကိုခေါ်လိုက်တယ်သူကျွန်တော်လည်းမြင်တယ်သို့တော်လည်းပဲမှတ်ပါတယ်ဒီသူက consensus တွေယူတဲ့နေရာမှာအားနေတယ်အဲ့ဒါပါလဲဆိုတော့ဆန်းစုကြည်ရဲ့ management လုပ်တဲ့နေရာမှာ manage လုပ်တဲ့နေရာမှာကွာကျတော့စေတနာလည်းဖြစ်မှာပေါ့လေငါလုပ်မယ်ဟဲ့လားနော်အဲ့ဒါဟိုထောက်ခံပေးဆိုတဲ့ဟာပေါ့ share ဖို့ပိတ်အားမပံနေနဲ့သူကိုယ်တိုင်စီမံနေဟာကိုအားတန်နေအဲ့ဒီဟာတွေရဲ့အကျိုးဆက်တွေလည်းအခုတွေ့ရပါတယ်ခုနကပြောသလိုရခိုင်သားတွေအနေနဲ့မကျေနပ်တာတွေပဲဖြစ်ဖြစ်ဟဲ့လားတစ်ခါတော့ဟိုပါတီတွေနိုင်ငံပါတီမကျေနပ်တာတွေပဲဖြစ်ဖြစ်ပြတော့ရဲမှာဒီအကြောင်းဆွေးနွေးမယ်ဆိုတော့ပြီးမဆွေးနွေးဘူးဆိုရင်ဟာမျိုးပေါ့အဲ့ဒီကြက်ကကျွန်တော်တို့တိုင်းပြည်ရဲ့အဲ့ဒီဟာကဒါလဲဆို leadership မှာ share လုပ်ချင်တဲ့စိတ်မရှိတဲ့ပြဿနာကအာဒီအကျိုးသက်တွေဒီနေ့ကြုံရတဲ့ပစိတ္တိတွေကအနည်းနဲ့ပါတယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ကျွန်တော်ကိုအောင်မှုဆိုလေးလိုက်ပုံမှာရှိပါလားကိုအောင်မှုဆိုကြားပါလား
ကြား
ဟုတ်ကဲ့ကော်မှုဆိုကျွန်တော်နောက်တစ်ချက်မေးချင်တာကဒီနိုင်ငံတကာဆက်ဆံရေးပါအခုကုလသမဂ္ဂတို့ဘာလို့မှဆွေးနွေးလာတဲ့အခါမှာအနောက်နိုင်ငံတွေဘက်ကအရင်ကလိုမြန်မာနိုင်ငံကိုပြစ်တင်ဝေဖန်ပြောလာတဲ့ထုံးစံတိုင်းပဲအရင်ကပုံစံမျိုးပဲရုရှားတို့တရုတ်တို့ကအတော်လေးကိုခုခံကာကွယ်လာအဲ့တော့မြန်မာနိုင်ငံနေနဲ့နိုင်ငံတကာဆက်ဆံရေးမှာ2017နောက်ပိုင်းမှာအနောက်နိုင်ငံတွေနဲ့ပုံနီးလာပြီးမြဲအခုအနေဒီဆူရလက်ထက်မှာဘာပြောတရုတ်ရုရှားနဲ့ဆက်ဆံရေးလည်းရှိလာတော့ဆက်ဆံရေးကအရင်ပုံစံပြန်ဖြစ်လာနိုင်လားတရုတ်နဲ့ရုရှားနဲ့ပုံနီးသွားနိုင်လား
အခုအခြေအခုအနေထားကတော့အဲ့ဒါကိုတွန်းပို့နေသလိုဖြစ်နေတာပဲလေ အဲ့ဒါကိုတွန်းပို့နေသလိုဖြစ်တယ်ဒါမှမဟုတ်ကိုကိုနိုင်ကရွေးချယ်တာလည်းဖြစ်နိုင်ပါတယ်အခုဆိုတော့ကျွန်တော်တို့အနေနဲ့အဲ့လိုအခြေအနေမျိုးကိုတွန်းပို့ခံနေရတိတချက်ကဒီအထူးသဖြင့်တော့ဒီရကိုင်းပြဿနာကိုကျွန်တော်တို့မဖြေရှင်းနိုင်လို့ရှိရင်ဒီကျွန်တော်တို့အနေထားဥပမာလို့အနောက်အုပ်စုနဲ့ပေါ့နော်ဆက်ဆံရေးကတော်တော်ကိုဟိုတင်းတင်းမာမာဖြစ်သွားမဲ့သဘောဖြစ်တယ်ကျွန်တော်တို့အဲ့လိုပဲယူဆတယ်ဒါပေမဲ့လောလောဆယ်ဆယ်အနေထားမှာတော့ကျွန်တော်အဲ့လောက်ကြီးအထိတော့ကျွန်တော်တော့ဟိုဘယ်လိုခေါ်မလဲဟိုမထင်သေးပါဘူးအဲ့လောက်ကြီးအထိမထင်သေးဘူးဟိုတိတချက်ကဒီကိစ္စကခုနစီးရရရေးဥဆောင်မှုတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အခါကျတော့ခုနလိုတက်မလို့နဲ့ပတ်သက်လို့ဆက်ဆံရေးတွေဖြတ်တောက်တာပါညာစီးရရရေးဘယ်လိုခေါ်မလဲအခုဒီကိစ္စတွေမှာဟိုရပ်တန့်တာပါညာအဲ့ဒါတွေကတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်တော့အဲ့လိုထင်တယ
်
တပိုင်းမှာလည်းပဲဒီအနောက်နိုင်ငံကောင်းဆောင်တွေအနေနဲ့ကဟိုကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့အကြက်တဲဟိုသူ့တစုံတရာသိတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်အစိုးရင်ဆုံးကိစ္စကအတူကလူမှုပရက်ရှာနိုင်ငံတကာပြည်သူတွေကကျွန်တော်တို့ကိုဘယ်လိုမြင်နေသလဲအဲ့ဒီအမျိုးကျွန်တော်မပြောင်းနိုင်ကျွန်တော်ဒုက္ခတွေ့နိုင်တယ်ကျွန်တော်တို့အဲ့ဒါကိုကျွန်တော်အစိုးရင်ဆုံးပဲဖြစ်ပါတယ်
ကျွန်တော်ဒါနဲ့ပတ်သက်လို့ကုစိန်ဝင်းကိုနောက်ဆုံးမေးချင်ပါတယ်ဒေါန်ဆန်းစုကြည်နဲ့ပတ်သက်လို့ကအစအနောက်နိုင်ငံတွေမှာခုနပြောလို့ပေါ့နော်ဒီအော့စပို့တက္ကသိုလ်မှာပုံဓာတ်ပုံဖြုတ်ချတာတို့ရောကစဖြစ်ခဲ့တော့အခါကျတော့ဒီပုံရိပ်ကိုပြန်ပြီးတော့ထိန်းနိုင်ပါမလားကိုစိန်ဝင်းရဲ့အမြင်သိချင်ပါတယ်ကျွန်တော်တို့10မိနစ်လောက်ပဲရပါတယ
်အဲ့ဒါတော့ Johnson City ပေါ်မူတည်ပါတယ်သူရဲ့ပုံရိပ်ကတော့တော်တော်လေးကိုကြာသွားသူ့ကိုဟိုနော်ဟိုတကယ်ဟိုပဲအဲကိုကိုယ်ကဲတဲ့အနေအားနေပြီးတော့ဒါမျိုးဟိုသူတို့မဟုတ်ဘူးကံဖြစ်ပြီးတော့ဒါမျိုးကြာသွားတာပေါ့လေအဲ့တော့ဒါကိုပြန်ဆယ်ဖို့ဆိုတာကတော့ Johnson City ရဲ့စောင့်ဆောင်ရင်းနဲ့သူ့ရဲ့လုပ်ချင်တဲ့ကံကျင်တဲ့စိတ်ပေါ်မူတည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ Daily Life အစီအစဉ်အချင်းဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မှုသောဥစိန်ဝင်းနောက်ကျန်တဲ့သရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ Daily Life အစီအစဉ်ဒီမှာညနာခင်းပြေးပါခင်ဗျာ
အင်္ဂါညတရရင်လိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါဗုဒ္ဓဟူးနေ့နဲ့ထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 30 40နဲ့50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကူရောတရင်အချင်းချက်ကိုမတ်တရင်ထိုက်ကြညာပေးပါမယ်ရှင
်ခေတ်အမေရိကန်သမိုင်းမှာတနတ်သမားတဦးလက်ချက်နဲ့အစိုးရအဆုံးတည်ကြေခဲ့ရတဲ့လူစုလူဝေးတွေပြစ်ခတ်မှုရဲ့နောက်ွယ်အကြောင်းရင်းကိုသိရဖို့နီဗာဒပြည်နယ်လာစ်ဗေးဂတ်ရဲအဖွဲ့ဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်တနတ်သမားကတော့နီဗာဒပြည်နယ်မက်စခွက်ကအသက်64နှစ်အရွယ်စတီဖင်ပက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုပါတယ်တိုက်ခိုက်မှုကြောင့်59ဦးသေဆုံးပြီး529ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အင်အားဖြင့်ဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကြီးစုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ရောက်ရှိသွားပြီဖြစ်ပါတယ်။ပေါ်တိုရီကိုကျွန်အုပ်ချုပ်ရေးမှူးရီကာရိုရာဆယ်လိုစစ်ဖက်အရာရှိတွေမုန်တိုင်းထံတင်သူတွေနဲ့လည်းသမ္မတထရန့်တွေ့ဆုံဖို့ရှိပါတယ်။ဒါ့အပြင်ဟာရီကိန်းမုန်တိုင်းထံတင်ခဲ့တဲ့အမေရိကန်ပိုင်းဗာဂျင်အိုင်လန်ကျွန်အုပ်ချုပ်ရေးမှူးနဲ့လည်းသမ္မတတွေ့ဆုံဖို့ရှိနေပါတယ်။ယူဘဗီရာဆာယာနိုဘဲဆုရှင်တွေဖြစ်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ရီနာဝစ်Berry Bridge နဲ့ Kip Thorne တို့ကိုရွေးချယ်လိုက်ပါတယ်။ Gravitational Waves Dashlight တွေကိုရှာဖွေတွေ့ရှိမှုအတွက်အခုလိုချိမြင့်ခံရတာဖြစ်ပါတယ်။ American Dollar တသိန်းချိမြင့်မဲ့ယူဘဗေဒ Nobel ဆုရှင်တွေကိုတော့ဒီကနေ့အင်္ဂါနေ့မှာပဲ Sweden တော်ဝင်သိပ္ပံအသိဉာဏ်ကကြီးညာတာဖြစ်ပါတယ်။ကမ္ဘာကျော်ယူဘဗေဒပညာရှင် Albert Einstein ရဲ့နှိုင်းယာသီအိုရီကကျူတင် Hawking ထုတ်ခဲ့မှုတဲ့ဒါဆွဲအားလိုက်တွေတရှိနေကြောင်းကိုတော့မကြသေးခင်ကမှသိပ္ပံပညာရှင်တွေတွေ့ရှိခဲ့တာပါဆူချင်းမြင့်ခံခဲ့ရသူသိပ္ပံပညာရှင်၃ဦးကတော့ဆွဲငင်အားလိုက်တွေကိုစောင့်ကြည့်တိုင်တာတဲ့လေးစားရောင်ကြီးသုံးဒါဆွဲလိုက်စောင့်ကြည့်လေးလာရေးဌာနလိုက်ကိုရဲ့လေးလာတွေ့ရှိချက်တွေမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ကြသူတွေဖြစ်ပါတယ်ရှင
်တရင်ချင်းချက်ကိုမသိငင်ထိုက်တင်ညာပေးခဲ့တာပါဒီညာအစည်းအဝေးထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝါလေးဖြစ်ပါတယ်ကျွန်မရှားပေါင်းပါဒီကနေ့ညာအစည်းအဝေးကိုတောင်းယူတင်ဆက်ပေးသွားတာပါ VOA American တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုည9နိုင်ကနေ10နိုင်အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.